Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းမှာတော်တော်ရှင်များရှင် VOA American အတန်းရဲ့2023ခုနှစ် February 23ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 3048နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖိုင်ယူနာဆင်နိုင်ပါတယ်ရှင်။ဒီမှာငလာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဘေးကင်းရန်ကင်းမင်္ဂလာမနက်ခင်းဖြစ်ကြပါစေ။ကျွန်တော်ကခင်မောင်စိုးမင်းပါ။ဒီကနေ့နောက်ဆုံးရထိပ်တန်းရောက်သတင်းတွေကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာစစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံကိုမကြေညာဘဲတွားရောက်ခဲ့ပါတယ်။မြန်မာစစ်တပ်အရာရှိတွေကိုဥရောပသမဂ္ဂ EU ကတန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်ပါတယ်။ငလင်တန်စိုးစိုးဝါးဝါခံနေရတဲ့တူရကီနိုင်ငံမှာနောက်ဆက်တွဲငလင်ထပ်လုပ်သွားပါတယ်။အဲဒီလိုသတင်းတွေကိုပြောပြပေးမှာပါနန်းလောင်ရေ
။ကောင်းပါပဲရှင်။နှစ်နိုင်ငံတဘောတူညီချက်အရဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံမယ်ဆိုပေမဲ့ရိုဟင်ဂျာတွေကတော့စစ်ကောင်စီအပေါ်အယုံအကြည်ရှိကြပါရဲ့လား။
ဟုတ်ကဲ့ပါဆရာ second sea ဘက်ကကျွန်တော်တို့ယူဟင်ဂျာဒုက္ခသည်များကိုပြန်ခေါ်ရှင်နေဆိုရင်အဲ့ဒီနိုင်ငံအထွန်းမှာရှိရတဲ့ဆေးထွေ IDB
အပြည့်အစုံကိုတော့မကြခင်နားဆင်ရဖို့ရှိပါတယ်။ဒါအပြင်3နှစ်ကျော်ပိတ်ထားတဲ့တာချီလက်မျိုးကထိုင်းမြန်မာချစ်ကြည်ရေးတရားပြန်ဖွင့်တဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မတွေမှာတော့ယူကရိန်းကျူးကျော်စစ်ကြောင်းရုရှားရဲ့တရုတ်အပေါ်ကပအမြင်တွေပြောင်းလာတာဩစတြေးလျရဲ့နေဆက်ကုံသွေးရေးဆောင်ရွက်ချက်တွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့တွေ့ဆုံမေးမြန်းခန်းတစ်ခုနဲ့အတူစီးပွားရေးလူမှုရှုခင်းစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျွန်မနန်းလာပြောပြပါမယ်ရှင
်။ရုရှားကျူးကျော်စစ်တစ်နှစ်ပြည့်ကနေရပိုင်းအလိုမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတနင်္လာနေ့ကယူကရိန်းနိုင်ငံကိုရုတ်တရက်ရောက်ရှိသွားပါတယ်။ဒီခီးစင်ဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့လွတ်လပ်မှုကိုထောက်ခံကြောင်းပြသဖို့ဖြစ်တယ်လို့လည်းပြောပါတယ
် Freedom is priceless. It's worth fighting for for as long as it takes.
လွတ်လပ်မှုဟာတန်ဖိုးဖျက်လို့မရနိုင်ပါဘူး။ဘယ်အချိန်လောက်ကြာကြာတိုက်ပွဲဝင်ရကြိုးနှက်ပါတယ်။ဒါကြောင့်လည်းလိုအပ်သလောက်ယူကရိန်းသမ္မတနဲ့အတူရပ်တည်သွားမှာဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတနဲ့အတူသတင်းထုတ်တွေကိုပြောလိုက်တာပါမြို့တော်ကီယက်ကမိုင်ယန်စကီနန်တော်မှာယူကရိန်းသမ္မတဗိုလိုဒီမာရိုဇာလင်စကီနဲ့အတူအမေရိကန်သမ္မတဂျိုးဘိုင်ဒန်ကနောက်ထပ်စစ်ရေးအကူအညီဒေါ်လာသန်း900ပေးမယ်လို့ကြေညာလိုက်ပါတယ်အဲ့ဒီအကူအညီတွေထဲမှာလက်နက်ကြီးကြီးစံတွေနဲ့တင်ကားဖြတ်လက်နက်တွေပါဝင်ပါတယ်ဒါ့အပြင်ရုရှားအပေါ်ကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့တန်ခတ်မှုအသစ်တွေကိုဒီသတင်းပတ်ထဲမှာချမှတ်လိုက်မယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေစီကနေယူကရိန်းသမ္မတတောင်းဆိုထားတဲ့အစစ်မြင့်လက်နက်တွေနဲ့တိုက်ခိုက်ရေးဂျက်တိုက်လေယာဉ်တွေကိုတော့ပြောဆိုခြင်းမရှိပါဘူး။ရုရှားတပ်တွေကျူးကျော်တာတစ်နှစ်ကြာတဲ့တိုင်အောင်ယူကရိန်းဟာကြမ်းကြမ်းခံနိုင်ပါတယ်။ဒီမိုကရေစီဟာမမမမရှိပါတယ်လို့လည်းသူကပြောလိုက်ပါတယ်။ဒါအပြင်အမေရိကန်ဟာယူကရိန်းနဲ့အတူတူရှိနေပါတယ်ကဘာကြီးကလည်းခမရတို့ဘက်မှာရှိပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။တနင်္လာနေ့နောက်ပိုင်းမှာသမ္မတဂျိုးဘိုင်ဒန်ဟာယူကရိန်းနိုင်ငံကနေပြန်လည်ထွက်ခွာပြီးပိုလန်နိုင်ငံကိုယထာနဲ့ရောက်ရှိသွားကြောင်းဒေသခံသတင်းတွေမှာဖော်ပြနေကြပါတယ်ခမရ
။တူရကီနိုင်ငံအတွက် F-16 ဂျက်တိုက်လေယာဉ်တွေရောင်းချပေးရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရက၆ခံပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအန်ကာရာမြို့မှာတနင်္လာနေ့ကပြောပါတယ်။တူရကီနိုင်ငံကိုအလဲပါရောက်ရှိနေတဲ့ဝန်ကြီးဘလင်ကင်ကဆွီဒင်နဲ့ဖင်လန်တို့လည်းတိတ်မကြခင်မှာမြောက်အတ္တလန်တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့ဝင်တွေဖြစ်လာမယ်လို့သူအနေနဲ့ယုံကြည်မှုရှိကြောင်းပြောဆိုသွားပါတယ်။တူရကီကတောင်းဆိုထားတဲ့ဂျက်လေယာဉ်အစင်း40နဲ့အစင်းမြင့်မွန်းမံပြင်ဆင်ရေးကိရိယာ80အပါအဝင် F-16 ဂျက်တိုက်လေယာဉ်တွေကိုဒေါ်လာဘီလီယံ20ဘိုးရောင်းချပေးဖို့အမေရိကန်လွှတ်တော်ကအတည်ပြုရအောင်ပါ။အဲ့ဒီစစ်လက်နက်တွေရောင်းချပေးနိုင်ရင်လွှတ်တော်ကဘယ်တော့တရားဝင်အကြောင်းကြားမလဲဆိုတာကိုတော့သူအနေနဲ့မပြောနိုင်ဘူးလို့တူရကီနိုင်ငံခြားရေးဝန်ကြီးမာဖတ်ကိုဘူဆိုဂလူနဲ့ပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ်။ဒါပေမဲ့လည်းလက်နက်အယောင်းဝယ်ကိစ္စကိုလွှတ်တော်နဲ့ဘိုင်ဒန်အစိုးရအဖွဲ့ကြားမပြတ်ဆက်သွယ်ပြောဆိုနေပါတယ်လို့တော့ပြောဆိုသွားပါတယ်။ဒါဟာနေတိုအဖွဲ့ဝင်တွေကြားပူးပေါင်းဆောင်မှုဆက်လက်တည်ရှိနေစေရင်းနဲ့အမေရိကန်ရဲ့နိုင်ငံတော်လုံခြုံရေးအတွက်အလွန်အရေးကြီးတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ်။တူရကီသမ္မတရာရှစ်တိုင်အာရိုဝါနဲ့လည်းဝန်ကြီးဘလင်ကင်တနင်္လာနေ့နောက်ပိုင်းမှာတွေ့ဆုံခဲ့ပါတယ်။ ညတို့အဖွဲ့ဝင်နိုင်ငံဖြစ်ဖို့အားလုံးကတညီတညွတဲ့ထောက်ခံရမှာဖြစ်တယ်လို့ဆွီဒင်နဲ့ဖင်လန်နိုင်ငံတို့ရဲ့အဖွဲ့ဝင်ဖြစ်ရေးရှောက်ထားမှုကိုတော့တူရကီနဲ့ဟန်ဂရီနိုင်ငံစီကထောက်ခံမှုမရသေးပါဘူး။ဒီအချိန်မှာပဲတူရကီနိုင်ငံကဝန်ကြီးဘလင်ကင်အခုလိုရောက်ရှိလာတာပါ။ဆွီဒင်နဲ့ဖင်လန်နှစ်နိုင်ငံစလုံးညတို့အဖွဲ့ဝင်အများဆုံးဖြစ်လာဖို့အမေရိကန်ကထောက်ခံပါတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ်။
တူရကီနိုင်ငံမှာမကြာသေးခင်ကငလင်တန်ခံခဲ့ရတဲ့နေရာမှာပဲတနင်္လာနေ့ကနောက်ထပ်6ဒသမ4ပြင်းအားရှိတဲ့ငလင်ထပ်လုသွားတဲ့အတွက်ကြောင့်လူ3ဦးသေဆုံးပြီး200ကျော်ဒဏ်ရာရရှိသွားပြန်ပါတယ်။အဲ့ဒီနောက်ဆက်တွဲငလင်တန်ကြောင့်အိနီချင်းစီးရီးယားနိုင်ငံမှာလည်းအဆောက်အုံတွေပြိုကျလူအများအပြားအပြက်စီးတွေကြပိတ်မိပြီးအများအပြားဒဏ်ရာရရှိကုန်တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။အဲ့ဒီနောက်ဆက်တွဲငလင်ဟာတူရကီနိုင်ငံဟာတေးပြည်နယ်ဒက်ဖနီမြို့နာကိုဗိုလ်ပြုလောက်ကတ်သွားတာဖြစ်ပါတယ်တူရကီပြည်ထောင်စုဝန်ကြီးဆူလီမန်စွိုင်းလူကအဲ့ဒီငလင်ကြောင့်လူ3ဦးသေဆုံးပြီး213ဦးဒဏ်ရာရှိကာအဆောက်အုံ3လုံးပျို့ကျသွားကြောင်းနဲ့6ဦးကတော့အပြက်အစီးတွေကြားပိတ်မိနေတဲ့အတွက်ကူညီကယ်ဆယ်ရေးတွေလှုပ်ဆောင်နေကြတော့မှလို့ပြောပါတယ်ဟာတေးပြည်နယ်မှာ3တပ်တိုက်ပျို့ကျတဲ့အထက်ကပိတ်မိသူ2ဦးကိုရဲတပ်ဖွဲ့ကကယ်ဆယ်နိုင်ခဲ့ပြီးနောက်ထပ်3ဦးကိုကယ်ဆယ်ဖို့ကြိုးစားနေတယ်လို့ဟာဘာတက်ရုပ်တံသတင်းဌာနကသတင်းထုတ်လွှင့်ပါတယ်စီးရီးယားနိုင်ငံအလက်ပိုမြို့မှာလည်းအပြက်စီးပုံတွေပြိုကျလာပြီးလူ6ဦးသေဆုံးသွားကြောင်းအစိုးရပိုင်စာနာသတင်းဌာနကထုတ်ပြန်ပါတယ်။ဒါအပြင်လူပေါင်း130ကျော်လဲဒဏ်ရာရရှိကုန်ပြီးအများစုကတော့အသက်အန္တရာယ်စိုးရိမ်မှုမရှိရပါဘူးလို့စီးရီးယားအနောက်မြောက်ဒေသအရက်ဖက်ကာကွယ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နဲ့ပါကစ္စတန်ကြားကအထက်နယ်စပ်မြို့ထော့ခမ်းမှာတင်းလှနေကနှစ်ပတ်လုံးကျုံရဲ့တပ်ဖွဲ့တွေအပြန်အလှန်ပစ်ခတ်မှုရာကြီးဖြစ်ပွားခဲ့တယ်လို့သတင်းတွေထွက်ပေါ်နေပါတယ်ပြစ်ခတ်မှုအတွင်အသေးအပြောက်တော့မရှိဘူးလို့လည်းဆိုပါတယ်အာဖဂန်ဖက်ကလူနာရီနဲ့သူတို့ရဲ့အဖော်ဆောင်းလျှောက်သူတွေကိုခီးသွွားဆဲရစရန်းတွေမပါဘဲနဲ့ပါကစ္စတန်ကနေဆက်ဖြတ်ကျော်ခွင့်မပြုဘူးဆိုတဲ့ဆွဆွဲချက်နဲ့အာဖဂန်တာလီဘန်တွေကတင်းငွေနေမှာနေဆက်ကိုပိတ်လိုက်တာလို့ပါကစ္စတန်အရာရှိတွေက AP သတင်းဌာနကိုပြောပါတယ်တာလီဘန်ဖက်ကနေဆက်အရာရှိမူလာမိုဟာမက်ဆာဒီကအာဖဂန်နိုင်ငံသားတွေထော့ကမ်နေဆက်ဖက်ကိုမသွားဖို့အကြံပြုချက်ထုတ်ပြန်ထားတယ်လို့လည်းဆိုပါတယ်။ပါကစ္စတန်ဖက်ကသူတို့ရဲ့ဂရိကဝတ်တွေကိုလိုက်နာခြင်းမရှိကြောင်းတူကတွစ်တာစာမျက်နှာမှာရေးထားပေမဲ့အသေးစိတ်ကိုတော့ပြောမထားပါဘူး။တော့ကမ္ဘာကုန်းတွင်းပိတ်နိုင်ငံဖြစ်တဲ့အာဖဂန်နစ္စတန်အတွက်ပါကစ္စတန်နဲ့ဖြတ်သန်းသွားလာရေးအထူးကနေရာလေးဖြစ်ပါတယ်။တာလီဘန်အုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နဲ့ပါကစ္စတန်ဟာမိုင်ပေါင်း1600ကျော်နဲ့နမိတ်ချင်းထိစပ်နေပြီးတော့နှစ်ဖက်အစိုးရကြားတင်မာမှုတွေလည်းဖြစ်ပေါ်နေပါတယ
် VOA American တာမနှက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနှက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ခါသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်မြန်မာစစ်တပ်ကအရာရှိတွေအများစုအပါအဝင်လူပုဂ္ဂိုလ်9ဦးနဲ့စီးပွားရေးအဖွဲ့အစည်း9ခုကိုဥရောပသမဂ္ဂ EU ကတင်းလာနေကဒဏ်ခတ်ပိတ်ဆို့အရေးယူလိုက်ပါတယ် EU ကနောက်ထပ်အရေးယူလိုက်သူကြသူတွေထဲမှာကြီးရည်လေးညှိနှိုင်းကိုကဲရည်မူဗိုလ်ချုပ်ကြီးမောင်မောင်အေးရေဓာတ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမိုးအောင်ဒုတိယပြည်ထောင်စုဝန်ကြီးနဲ့ရဲချုပ်ဇင်မင်းထက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မူဗိုလ်ချုပ်ကိုကိုမောင်စွမ်းအင်ဝန်ကြီးဦးမျိုးမြင့်ဦးရန်ကုန်တိုင်းစီးပွားရေးဝန်ကြီးဒုဗိုလ်မှူးကြီးမျိုးမြင့်အောင်တို့ပါဝင်ကြပါတယ်သူတို့ကိုဥရောပသမဂ္ဂ EU အဖွဲ့ဝင်28နိုင်ငံကိုခရီးသွားလာခွင့်ပိတ်ပင်လိုက်တာနဲ့ပိုင်းဆိုင်မှုတွေကိုဒဏ်ခတ်ထိမ့်သိမ်းလိုက်ပါတယ်ဒါအပြင် Dynasty Group, International Gateways Group နဲ့ Sky Aviator ကုမ္ပဏီတို့အပါအဝင်မြန်မာစစ်တပ်ကိုလေယာဉ်စီနဲ့စစ်လက်နဲ့ဝယ်ယူပေးတဲ့စီးပွားရေးလုပ်ငန်းတွေနဲ့အရက်ဖက်ကလူပုဂ္ဂိုလ်တချို့ကိုလည်းတန်ခတ်ပိတ်ဆို့လိုက်ပါတယ် EU ရဲ့အခုလိုလှုပ်ရွတ်ကြောင်းမြန်မာစစ်တပ်အနေနဲ့စစ်လက်နဲ့အထောက်ပံ့တွေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေဟာအကန့်အသတ်ရှိသွားစေတဲ့အတွက်မှန်ကန်တဲ့လှုပ်ရွတ်ဖြစ်တယ်လို့ပြည်ထိုင်အခြေစိုက်ဘာမာကမ်ပိန်း UK မြမအရေးလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးအန်နာရောဘတ်ကပြောပါတယ်ဒါပေမဲ့လည်း EU အနေနဲ့ဒီပိတ်ဆို့မှုတွေကိုအကောင့်ထဲပေါ်ရမှာနှေးကွေးလွန်းတယ်လို့လည်းပြောပါတယ်မြမစစ်တပ်အတွက်စစ်လက်နက်တွေဝင်ငွေအရင်းအမြစ်တွေဖျက်တောက်ဖို့နှေးကွေးလေးလေးအရသာပြည်သူတွေတေဆုံးမှုတွေများလေလေလို့လည်းသူကထောက်ပြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ရဲ့လွန်ခဲ့တဲ့အနှစ်90အတွင်းကဘာရဲရဆိုင်ရာကောင်းဆောင်မှုဆောင်ရွက်သူများအယောက်90စီးမှာအင်ဒီယားနာပိုလစ်မြို့ကမြန်မာအမေရိကန်လူမှုအသင်းဘာစီရဲ့အမှုဆောင်ညွှန်ကြားရေးမှူးဖြစ်သူချင်းတိုင်ရင်သာအလိုက်ဆာဗာနီလည်းပါဝင်ဂုဏ်ပြုခံရပါတယ်။တဟာမြန်မာအမေရိကန်နဲ့အပေါ်အတိမတ်ပြုခံရတာဖြစ်ပြီးတော့မြန်မာအရေးဆောင်ရွက်ရာမှာအထောက်အကူပို့ဖြစ်တယ်လို့အလိုက်ဆာဗာနီက VOA ကိုပြောပါတယ်။
ရုပ်ကမြန်မာ American community ရေကောင်းချိုးတမကားပဲလေဒီကျွန်တော်ပြည်တွင်းဒီမိုကရေစီရေးဒီလူ့ခွေးရေးပြုပြတူတရေးပါအားလုံးပါဝင်ပူးပေါင်းဆောင်ရွက်နိုင်တယ်ဆိုတော့ US Congress ကလည်းကျွန်တော်တို့ရဲ့ voice ကိုနားထောင်လာတယ် Kuberma Act 2022 pass လိုက်တာလည်းဒီဟာတွေကြောင်းပဲလို့ကျွန်တော်ပြောရည်မမှားဘူးလို့ကျွန်တော်ထင်ပါတယ်
ပထဝီနိုင်ငံရေးအရမြန်မာဒီမိုကရေစီအရေးဟာအမေရိကန်ပြည်ထောင်စုအတွက်အရေးပါပြီးတော့အခုလိုမြန်မာအမေရိကန်တွေပုံမအတိမတ်ပြုခံလာရရင်အမေရိကန်ရဲ့မူဝါဒပိုင်းငွေကြေးပိုင်းနဲ့ရက်တီပံပိုးပေးမှုဆိုင်ရာတွေအတွက်ပိုးပြီးတော့တွန်းအားပေးလှုံ့ဆော်သွားနေမှာဖြစ်တယ်လို့လည်းအလိုက်ဇာဖာနီကပြောဆိုသွားပါတယ
်ဒီတိုင်းနိုင်ငံမှာနေထိုင်ကြတဲ့အီရန်သတင်းသမားတွေရဲ့လုံခြုံရေးကိုချိန်ချောင်နေတဲ့အတွက်လန်ဒန်မှာရှိတဲ့အီရန်တမ်းမှုကိုတနင်္လာနေ့ကစင့်ခေါ်ပြီးဗြိတိန်အစိုးရကကန့်ကွက်သတိပေးလိုက်ပါတယ်။ဒါ့အပြင်အီရန်အစိုးရရဲ့လုံဆောင်ချက်နဲ့ပတ်သက်ပြီးလုံခြုံရေးဆိုင်ရာသုံးသပ်ချက်အသစ်တွေကိုဗြိတိန်အစိုးရဝန်ကြီးတွေကလုံဆောင်နေကြပါတယ်။အီရန်အစိုးရရဲ့ချင်းချောက်မှုတွေကြောင့်လန်ဒန်မှာအခြေစိုက်ထားတဲ့ပါရှန်ရုံးမြင့်တန်ကြားသတင်းဌာနကသူတို့ရဲ့ဓာတ်ရိုက်ထုတ်လွှင့်တဲ့စတူဒီယိုကိုအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ခဲ့ရတယ်လို့ပြီးခဲ့တဲ့စနေနေ့ကပြောပါတယ်။ဒီဗြိတိန်နိုင်ငံမှာနေထိုင်ကြတဲ့သတင်းသမားတွေကိုအီရန်အစိုးရကအဆက်မပြတ်ချိန်ချောင်နေတဲ့အတွက်တော်တော်ကိုတုံ့လုံမိကြောင်းနဲ့အဲ့ဒီအတွက်အီရန်တန်မှုကိုစင့်ခေါ်ပြီးဒီလောက်ရမျိုးနဲ့မီဒီယာလွတ်လပ်ခွင့်ကိုထိပါတာမျိုးလုံးဝသီးခံမှာမဟုတ်ဘူးလို့ရှင်းရှင်းလင်းလင်းပြောဆိုခဲ့ကြောင်းဗြိတိန်နိုင်ငံရဲ့ဝန်ကြီး James Cleverly ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါ့အပြင်ဗြိတိန်လုံခြုံရေးဆိုင်ရာဝန်ကြီး Tujin Pass ကလည်းပြည်ထောင်ဝန်ကြီးဦးဆောင်ပြီးအစိုးရအနေနဲ့အီရန်ရဲ့ချင်းချောက်မှုကိုသုံးသပ်ဖို့အမိန်ပေးထားတယ်လို့သူကပြောဆိုပါတယ်ခင်ဗျာ
အစ္စရေးအုပ်ချုပ်တဲ့ပါလက်စတိုင်းဒေသမှာအစ္စရေးဘက်ကအခြေချနေထိုင်မှုတိုးချဲ့တာနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းဖော်ပြတဲ့ကြေညာချက်တစ်စောင်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကတင်းနှင်းလာနေမှာတင်ညင်တညွတ်တဲ့အတည်ပြုလိုက်ကြပါတယ်အခြေချနေထိုင်တာကိုတိုးချဲ့ပြီးတော့လက်ရှိဒေသ၉ခုကိုလည်းတရားဝင်အတည်ပြုဖို့အစ္စရေးဘက်ကအရင်အပတ်ကကြေညာခဲ့တဲ့အပေါ်အလေးအနက်စိုးရိမ်ကြောင်းနဲ့စိတ်ပြက်ဖွယ်လို့ရအဖြစ်အမေရိကန်အပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကဥက္ကဋ္ဌကြေညာချက်အဖြစ်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။တဟာပြီးခဲ့တဲ့6နှစ်ကျော်အတွင်းပထမဆုံးအချိန်အဖြစ်ပါလက်စတိုင်းဒေသမှာအစ္စရေးဘက်ကအခြေချနေထိုင်တာနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီကကြေညာချက်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်ဟာကုလသမဂ္ဂမှာမဟာမိတ်အစ္စရေးကိုဗီတိုအနာသုံးပြီးတော့ကကွယ်လေးရှိပေမဲ့လို့အခုခါမှာတော့အစ္စရေးကိုဝေဖန်တဲ့ကုလလုံခြုံရေးကောင်စီရဲ့ကြေညာချက်ကိုအမေရိကန်ကထောက်ခံပေးကြတာလည်းဖြစ်ပါတယ်။ပါလက်စတိုင်းဘက်ကတင်းနှင်းလာနေကလုံခြုံရေးကောင်စီမှာမဲခွဲပြီးတော့ဆုံးဖြတ်ချက်ချနိုင်ဖို့အစိုးပိုင်းမှာကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့လည်းမဲခွဲဆုံးဖြတ်မဲဆိုရင်တော့ယူကရိန်းစစ်ပွဲကိုနိုင်ငံတကာကအာရုံစိုက်ဖို့လိုလားတဲ့အမေရိကန်အစိုးရအနေနဲ့ဗီတိုအနာသုံးပြီးတော့ဟန်သားမဲ့အလားအလာလည်းရှိနေပါတယ်။ဒီကနေ့မနက်ဖြန်ထိတ်တန့်ရသတင်းတွေကိုတော့ကိုခင်မောင်စုံမင်းနဲ့ကျွန်မနှောင်းလောင်ကြီးညာခဲ့တာပါရှင် VOA American တိုင်းရင်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနှစ်နိုင်ငံသဘောတူညီချက်အတိုင်းပြန်လည်လက်ခံဖို့အစီအစဉ်ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုပါရယ်ဒါပေမဲ့လည်းရိုဟင်ဂျာဒုက္ခသည်တွေကတော့စစ်ကောင်စီကိုအယုံအကြည်မရှိတာကြောင့်ပြန်မလာဖြစ်သေးဘူးလို့ပြောပါရယ်ဒီအကြောင်းသတင်းပေးပို့ချက်ကိုဆက်ပြီးတော့နားဆင်ပါရှင်ရှီခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်က ARSA အကြံဖက်အဖွဲ့နဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်9သိန်းထက်မနည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေပြန်လည်လက်ခံရေးအတွက် NLD အစိုးရလက်ထက်မှာဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်ခဲ့ပါတယ်။အဲ့ဒီကလေးကပြန်လာမဲ့ဒုက္ခသည်တွေအတွက်မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အတိုင်းအစင်သင့်လုပ်ထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်
ကျွန်တော်တို့ရပြန်လဲလက်ခံရေးအစီအစဉ်ပေါ့ဗျာပြန်လဲလက်ခံရေး process နဲ့ပတ်သက်ပြောကြမြန်မာနိုင်ငံအနေနဲ့ဒေတုံးကမှတစ်ဖက်သက်ပြတ်တန့်ပြေခဲ့တာမရှိဘူးကိုဘက်ကပြန်မပို့တာပဲရှိတယ်ဒါဟုတ်ပဲကျွန်တော်တို့ကရှင်းရှင်းပြောချင်တယ်ကျွန်တော်တို့အနေနဲ့ကဒီအရေးကိုအမြဲတမ်းနိုင်ငံသဘောတူညီချက်အတိုင်းလုပ်ပြီးမယ် ့နိုင်ငံသဘောတူညီလုပ်မယ်ဆိုရင်ကျွန်တော်တို့အနေနဲ့အများအားတကားဖွင့်ထားတယ်လို့ပြောချင်ပါတယ်
စစ်ကောင်စီကရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ခေါ်ယူမယ်ဆိုပြီးတော့ပြောဆိုထားပေမဲ့လက်တွေ့လုပ်ပြတာမရှိတာကြောင့်ရိုဟင်ဂျာဒုက္ခသည်တွေကြားနေရပြန်ဖို့စိုးရိမ်နေကြတာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တူကပြောပါတယ်
။ဟုတ်ကဲ့ပါဆရာ second safe ကကျွန်တော်တို့ရိုဟင်ဂျာဒုက္ခသည်များကိုပြန်ခေါ်ရှင်နေဆိုရင်အဲ့ဒီနိုင်ငံအထွတ်မှရှိတဲ့ဆေးထွေ IDP ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာကိုထိုင်းသားရှက်ကန်ရပိုင်ခွင့်တွေကိုထုတ်ဖဲပြီးတော့မူလနေရကိုဖြန်ခေါ်ယူသွားရမယ်။နောက်တစ်ခုကအဲ့ဒီမောင်တော်ပုတိတော်ရထဲတော်နောက်တခြားမျိုးတွေမှာရှန်ခဲတဲ့ယူဟင်ဂျာမြောက်ကိုထိုင်းသားရှက်ကန်ရပိုင်ခွင်းတွေကိုအခွင့်အရေးကိုထုတ်ဖဲပြီးတော့လုံဖျားတယ်ဆိုရင်ကျွန်တော်တို့တကယ်ဖြန်လာမှာဖြစ်ပါတယ်။ကျွန်တော်တို့ဤလွန်ချိုတဲ့တာဝန်ကိုနိုင်ငံတကာနဲ့ UN မှာယူရမယ်။မဟုတ်ရင်2016တုန်းကလည်းကျွန်တော်တို့ဤနေအိမ်တွေကိုမြေရှုခဲ့တယ်။ကျွန်တော်တို့ယူဟင်ဂျာတောင်ပေါင်းမြောက်စွာအသက်ခံရတယ်။ကျွန်တော်တို့အဲ့လိုမျိုးနောက်တဲ့မကန့်စဲရှင်ဘူ
းဘင်္ဂလားဒေ့ရှ်ဘက်မှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်အစိုးရက2020ခုနှစ်မှာစီစဉ်ခဲ့ပေမဲ့ရိုဟင်ဂျာတွေကိုယ်တိုင်ကမြန်မာနိုင်ငံမှာသူတို့အတွက်လုံခြုံရေးအာမခံချက်မရှိဘူးဆိုပြီးတော့ပြန်မလာချင်ကြပါဘူးဘင်္ဂလားဒေ့ရှ်အစိုးရကလည်းရိုဟင်ဂျာတွေပြန်လာနိုင်အောင်မြန်မာနိုင်ငံဘက်အသေးချာမလုပ်ဘူးဆိုပြီးတော့အပြစ်တင်ခဲ့ပါတယ်လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့စာဝတ်နေရအခက်ကျုံရတယ်လို့နေရပြန်ဖို့လည်းခက်ခဲနေဆဲဖြစ်တယ်လို့ရိုဟင်ဂျာဒုက္ခသည်လူငယ်တူကပြောပါတယ်
။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာနေရတာကကျွန်တော်တို့အဆင်မပြေဘူးအဲ့လိုမျိုးဖြစ်နေတယ်။အကူက9နှစ်ကျော်ကျော်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာကျွန်တော်တို့9နှစ်ကျော်ကျော်လို့နေဝပြီ။အကူကဘင်္ဂလားဒေ့ရှ်နိုင်ငံပဲအလဲကျွန်တော်တို့ကိုနောက်တက်မလို့ရှင်ဘူးနောက်တက်မနေစေရှင်ဘူးသူတို့နိုင်ငံမှာအဲ့လိုမျိုးဖြစ်လာပြီ။အရင်တုန်းကကြတော့ကျွန်တော်တို့ရဲခဲရောဘာလို့ပုံမှန်ရတယ်ဟိုဟာလွန်လောက်တယ်လို့ရတယ်။အကူကဒီလမှာစားပြီးတော့ကျွန်တော်တို့ကိုရဲခါရီဖျက်လိုက်မယ်အဲ့လိုမျိုးပြတ်တန်ကြတယ်ဟိုဟာ
ရင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံမထားတဲ့မြန်မာစစ်ကောင်စီကိုရခိုင်မြောက်ပိုင်းကရင်ဂျာတွေကိုမြန်မာအစိုးရကင်တွယ်မှုမှာလူမျိုးတုံးတပ်ဖြတ်မှုတာစီရေးဆိုင်ရာနိုင်ငံတကာဥပဒေကိုချုပ်ပေါက်တယ်ဆိုပြီးတော့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာတရားစွဲဆိုထားတာလည်းဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ထိုင်းမြန်မာနယ်စပ်ဖက်ကသတင်းတပုတ်တင်ပြပေးပါမယ်။COVID-19 ကာယောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့ဆိုပြီးတော့တုံးနှစ်ကျော်ပိတ်ထားခဲ့တဲ့ထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်မဲဆိုင်နယ်မြန်မာနိုင်ငံရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်ကြားဆက်သွယ်ထားတဲ့ချစ်ကြည်ရေးတရာတစ်ကို February 20ရက်နေ့ကပြန်ပြီးတော့ဖွင့်လှစ်လိုက်ပါတယ်။ဒီသတင်းကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်
။ COVID-19 ကာယောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့အတွက်တုံးနှစ်ကျော်ကြာပိတ်ထားခဲ့တဲ့ထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်မဲဆိုင်နယ်မြန်မာနိုင်ငံရှမ်းပြည်အရှေ့ပိုင်းတာချီလိတ်ကြားဆက်သွယ်ထားတဲ့ချစ်ကြည်ရေးတံတားတစ်ကိုဖေဖော်ဝါရီလ20ရက်နေ့ကပြန်ဖွင့်လိုက်ပြီးတာချီလိတ်ခရိုင်အုပ်ချုပ်ရေးမှုဦးမြင့်နိုင်ကဦးဆောင်ပြီးလူဝင်မှုကြီးကြပ်ရေးအဖွဲ့အစည်းနဲ့နေမြေကန်အာဏာပိုင်တွေကတက်ရောက်ခဲ့ပါတယ်တံတားတစ်ကိုဖျက်ဆီးဖို့အတွက်မြန်မာနိုင်ငံဘက်ကတော့မှတ်ပုံတင်နေအပြင်ကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားတွေလိုအပ်တယ်ဆိုပြီးတာချီလိတ်ခရိုင်အုပ်ချုပ်ရေးမှုဦးမြင့်နိုင်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်
ဆက်တန်းနဲ့ဒီကတော့ကျွန်တော်တို့ကဒီလိုအနေဆုံးမကြိမ်ခင်းကြတဲ့ဘာသာစကားပါမှာကျွန်မရပ်ပါပါမှာဒီကလည်းအနေဆုံးပါတဲ့လူတွေလို့ပါ
နေဆက်ကကြော်လက်မှတ်နဲ့တွာလာရတဲ့တရားတစ်ပိတ်ထားတာကြောင့်နှစ်နိုင်ငံခရီးသွားတွေဟာတရားမဝင်တဲ့နီးလန်းနေနဲ့ကူးတန်းတွာလာမှုတွေလုပ်ခဲ့ကြပြီးတရားပိတ်ထားတဲ့၃နှစ်ကျော်အတွင်းမှာလူပုံကူးမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်တရားတစ်ပိတ်ထားတဲ့အတွက်ထိုင်းနိုင်ငံကိုတရားဝင် MOU နဲ့လာလုတဲ့လုပ်သားတွေဆေလွတ်မှုတွေလည်းကြန့်ကြာခဲ့ပြီးထိုင်းနိုင်ငံအတွင်းအလုသမားပြက်လက်မှုတွေလည်းကြုံခဲ့ရပါတယ် COVID-19 ကပ်ရောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့အတွက်ကနေဆက်မတည်ငြိမ်မှုတွေကြောင့်ပါ၃နှစ်နီးပါးကြာတဲ့အထိပိတ်ထားခဲ့ရတဲ့ထိုင်းမြန်မာနေဆက်မဲဆောက်မြောက်ပြည်ချစ်ကြည်တရားတစ်ကိုတော့ဇန်နဝါရီလ၁၂ရက်နေ့မှာပြန်ဖွင့်ခဲ့ပါတယ်အခုမဲဆိုင်တာချီလိတ်တရားကတော့ဒုတိယမြောက်ပြန်ဖွင့်ခဲ့တဲ့ချစ်ကြည်တရားလည်းဖြစ်ပါတယ်ရှင
်။မိုက်အေးမှာပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မတွေဖတ်ဆက်ရအောင်ပါ။ရုရှားကယူကရိန်းကိုကျူးကျော်စစ်စတင်ပြီးတဲ့နောက်ပိုင်းမှာရုရှားနဲ့တရုတ်နိုင်ငံတွေအပေါ်အာဖရိကတိုက်အပဝင်ကမ္ဘာလုံးဆိုင်ရာသဘောထားတွေပြောင်းလဲသွားခဲ့ကြောင်းမြူးနစ်လုံခြုံရေးညှိလခတ်ရဲ့နှစ်ပတ်လည်အစည်းအခမ်းစာမှာဖော်ပြထားပါတယ်။အာဖရိကနိုင်ငံတွေထဲမှာအနောက်အုပ်စုနဲ့မပြေလည်တဲ့နိုင်ငံတွေကတော့သူတို့အဆင်ပြေအောင်လုပ်ပေးနေတဲ့ဩဇာကြီးတဲ့တရုတ်နဲ့ရောရုရှားနဲ့ပါနှိစက်လို့တဲ့ဆန္ဒမရှိကြတော့ဘူးလို့အစင်ခါသာမှာဖော်ပြထားပါတယ်။ကင်ညာနိုင်ငံနိုင်ရိုဘီကနေမိုဟာမက်ယူဆုပေးပို့တဲ့သတင်းကိုကိုငင်းချိုင်းပြောပြထားပါတယ်
။နိုင်ငံတကာရဲ့လုံခြုံရေးဆိုင်ရာအရေးကိစ္စတွေကိုအဓိကထားဆွေးနွေးတဲ့လ လွတ်လပ်တဲ့မြူနစ်နှစ်ပတ်လည်ညီလာခံကနေစာမျက်နှာ186မျက်နှာပါတဲ့အစီရင်ခံစာတစ်ခုကိုထုတ်ပြန်ခဲ့တာပါ။အဲဒီမှာရုရှားနဲ့တရုတ်ဥဆောင်မှုအောက်ကကမ္ဘာလုံးဆိုင်ရာအစီအစဉ်အသစ်ပေါ်အားပေးထောက်ခံမှုရာအာဖရိကနိုင်ငံတွေအနေနဲ့စိတ်ဝင်စားမှုမရှိဘူးလို့ဆိုပါတယ်။ရုရှားကအင်နီချင်းယူကရိန်းကိုကျူးကျော်ခဲ့တာရဲ့ရလဒ်နောက်ဆက်တွဲအဖြစ်ရုရှားနဲ့တရုတ်နိုင်ငံတွေအပေါ်အာဖရိကတိုင်းပြည်တွေရဲ့သဘောထားအမြင်တွေပြောင်းလဲသွားတယ်လို့အဲ့ဒီအစီရင်ခံစာဆိုပါတယ်။တစ်ဖက်မှာလည်းရုရှားရဲ့ကျူးကျော်ရန်စမှုပေါ်တချို့အာဖရိကနိုင်ငံတွေကပြစ်တင်ရှုတ်ချဖို့ပြက်ကွက်တာ၊ရုရှားပေါ်စီးပွားရေးနဲ့တန်တမာနည်းရဆက်ဆံရေးဖျက်တောက်ပြီးအထူးကြံစည်ဖို့ပြက်ကွက်တာပေါ်ဝေဖန်ကြသူတွေလည်းရှိပါတယ်။မနေ့မလကကျင်းပခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ရုရှားယူကရိန်းစစ်ပွဲအရေးမဲခွဲဆုံးဖြတ်ကြတာမှာအာဖရိကနိုင်ငံ38နိုင်ငံကရုရှားပေါ်ပြစ်တင်ခဲ့ကြပြီး16နိုင်ငံကမဲမပြေးဘဲကြားနေခဲ့ကြပါတယ်။နိုင်ငံကအရေးယာရီနဲ့ပတ်သက်တဲ့အာဖရိကတိုင်းပြည်တွေရဲ့သဘောထားကလူတွေကိုရှုပ်ထွေးစေတယ်လို့အာဖရိကလုံခြုံရေးဆိုင်ရာလေ့လာမှုစင်တာကလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာလေ့လာမှုဌာနအကြီးအကဲဒေးဗစ်အော်တိုကသုံးသပ်ပါတယ
်။ There's a confusion between general interest.
ဒီအကျိုးစီးပွားနဲ့ထောက်ခံမှုကြားမှာရှုပ်ထွေးမှုတွေရှိပါတယ်။အခုဆိုရင်အာဖရိကနိုင်ငံတွေဟာတရုတ်နဲ့ရုရှားရဲ့ပထဝီနိုင်ငံရေးဗျူဟာတွေအပေါ်ထောက်ခံဖို့တက်ဆိုင်ရင်သူတို့ရဲ့ကိုယ်ပိုင်အကျိုးစီးပွားအရေးကိုသာပိုအာရုံစိုက်လာကြပါတယ်။နိုင်ငံတိုင်းဟာကိုယ်အကျိုးစီးပွားကိုပဲအလေးထားလာရပါတယ်ဒီနေရာမှာကြွားချချက်ကအာဖရိကတိုင်းပြည်တွေဟာရွေးချယ်ရည်တည်မှုတွေပြုလုပ်ရမှာပိုပြီးလွတ်လွတ်လပ်လပ်နဲ့အနောင်အဖွဲ့ကင်းကင်းလှုပ်ဆောင်လာကြတယ်လို့ကျွန်တော်ထင်ပါတယ
်တရုတ်နဲ့ရုရှားဟာကမ္ဘာလုံးဆိုင်ရာလုံခြုံရေးနဲ့စီးပွားရေးနယ်ပယ်တွေမှာသူတို့အလိုရှိတဲ့လွှမ်းမိုးချုပ်ကိုင်မှုအတွက်ထောက်ခံမှုအချို့ရရှိထားနိုင်ပေမဲ့နိုင်ငံများစုဟာအာဏာရှင်တွေဥဆောင်တဲ့ကမ္ဘာကိုမလိုလားကြဘူးလို့သူတွေတီတီကဆိုပါတယ်အာဖရိကနိုင်ငံတွေဟာအနောက်နိုင်ငံတွေကဥဆောင်တဲ့ကမ္ဘာစနစ်ကိုမချေနှက်သလိုတစ်ဖက်မှာလည်းနိုင်ငံတကာရေးရာတွေမှာရုရှားနဲ့တရုတ်ဩဇာပိုကြီးမားလာနေတာကိုလည်းစန့်ကျင်တယ်လို့ဒီအစီရင်ခံစာရေးသားသူတွေကထောက်ပြပါတယ်။ဒါပေမဲ့အာဖရိကနိုင်ငံတွေနဲ့တရုတ်နိုင်ငံဟာသူတို့ရှင်သန်ရည်တည်အတွက်အနှောက်အယှက်လို့သူတို့ထင်တဲ့နိုင်ငံတကာအဖွဲ့အစည်းတချို့ကိုပြောင်းလဲဖို့အတွက်ပူးပေါင်းဆောင်ရွက်တာတွေရှိတယ်လို့တရုတ်အာဖရိကဆက်ဆံရေးကျွမ်းကျင်သူ Paul Nantulia ကထောက်ပြပါတယ
်။ The Chinese government has been able to leverage African grievances.
တရုတ်အစိုးရဟာအာဖရိကနိုင်ငံတွေနဲ့တန်တမာရေးရာနဲ့နိုင်ငံရေးအရာရင်းနှီးမှုတိစောက်ဖို့အတွက်လက်ရှိနိုင်ငံတကာရေးရာစနစ်အောက်မှာအာဖရိကနိုင်ငံတွေရဲ့မကျေနပ်ချက်တွေကိုအသုံးချနိုင်ခဲ့ပါတယ်။တရုတ်နိုင်ငံဘက်ကလက်ရှိနိုင်ငံတကာအခင်းကြီးထဲမှာသူတို့လိုချင်တာတွေကိုရွေးချယ်ပုံဖော်ချင်တာပါ။လက်ရှိနိုင်ငံတကာရေးရာစနစ်ကြီးတစ်ခုလုံးကိုပြောင်းလဲပစ်ချင်တာမျိုးမဟုတ်ပါဘူး။တရုတ်ဟာလက်ရှိနိုင်ငံတကာစနစ်ရဲ့မတူညီတဲ့အစိပ်ပိုင်းတွေကိုရွေးချယ်ပုံဖော်ပြီးဒီကြိုးပမ်းမှုမှာသူဟာအာဖရိကနိုင်ငံတွေရဲ့ထောက်ခံမှုကိုရပါတယ်
။တရုတ်ဟာရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့နဲ့အာဖရိကနိုင်ငံတွေနဲ့တစ်စိတ်တစ်ပိုင်းပါဝင်တဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးဥဆောင်အဖွဲ့လို့အဖွဲ့အစည်းတွေကိုထူထောင်ပြီးနိုင်ငံတကာစနစ်အဖွဲ့မှာသူ့ရဲ့ဩဇာလွှမ်းမိုးမှုနဲ့ကိုယ်စားပြုမှုပိုးရလာအောင်တွန်းအားပေးဆောင်ရွက်နေတယ်လို့ကြံ့ကြံ့သူတွေကသုံးသပ်ပါတယ်။ကမ္ဘာတိုက်ကြီးအားလုံးနဲ့နိုင်ငံစုံအတွက်မျှတတဲ့နိုင်ငံတကာအခင်းကျင်းမျိုးကိုပဲအာဖရိကနိုင်ငံတွေဘက်ကလိုရှိတာလို့ Johannesburg Tech တို့အာဖရိကတရုတ်လေ့လာရေးစင်တာရဲ့အကြီးအကဲ David Morey ကတော့ဆိုပါတယ
် We want order in which
ကမ္ဘာ့ကော်ဖီအဖွဲ့ WTO ရဲ့ကုန်သွယ်ရေးဆိုင်ရာနိုင်ငံစုံအတွက်ချမှတ်ထားတဲ့ပုံစံမှာအရင်အမြင့်တွေကိုမျှမျှတတ်တာခွဲဝေပေးဖို့ကျွန်တော်တို့လိုချင်တာပါ WTO ကအစိုးရတွေဘက်ကအထောက်ပံ့ပေးတာမျိုးမရှိစေရဘူးလို့ပြောပေမဲ့ကိုယ်လေယာထွက်ကုန်ကိုအစိုးရထောက်ပံ့ပေးနေတဲ့နိုင်ငံကိုပါပေးနေတာမျိုးမဖြစ်စေချင်ပါဘူးအာဖရိကကဒီလိုလိုချင်ပေမဲ့လူဒါကိုရအောင်လှုပ်ချင်မှလုပ်နိုင်မှာပါဒါပေမဲ့ဒီပြဿနာကဆက်လက်တင်ပြရမယ့်ပြဿနာပါ
မြူနစ်လုံခြုံရေးညီလာခံရဲ့အစီရင်ခံစာမှာတော့အာဖရိကဟာသူ့ရဲ့အတန်ကိုကဘာကကြားစေခြင်းပြီးနိုင်ငံတကာရဲ့ဥပဒေတွေစည်းမျဉ်းတွေကိုပုံဖော်ရမှာသူ့ရဲ့အခန့်ခဏကိုဘိုးလိုချင်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ကိုငိမ့်ချိုင်းတင်ပြသွားတာပါရှင်ခုတော့ဩစတြေးလျနေဆက်ကကွေရေးသတင်းပဲဆက်ရအောင်ပါနေဆက်ကာကွယ်ရေးကိုတိုးမြင့်တဲ့အနေနဲ့ဩစတြေးလျကမြောက်ပိုင်းပင်လယ်ပြင်အတွင်းစစ်တပ်ထောက်လှမ်းရေးလေယာဉ်နဲ့တင်မောတွေထပ်ပြီးတော့ဆီလွတ်ထားပါတယ်။ဒုက္ခသည်ပြည်ဝင်ခွင့်တွေကိုဖေဖော်ဝါရီလအတွင်းမှာပဲအစိုးရကပြောင်းလိုက်တာဟာဆိုရင်လူကုန်ကူးမှုကိုအစပြုသလိုဖြစ်သွားစေနိုင်ကြောင်း Conservative အတိုက်ခံတွေကသတိပေးနေကြချိန်မှာပဲအခုလိုဆောင်ရွက်ချက်ထွက်ပေါ်လာတာပါ။စစ်တီကနေ Field Marshal ပေးပို့တဲ့သတင်းဆောင်မကိုတော့မတင်ငေထိုက်တင်ပြထားပါတယ်။
ဩစတြေးလျအစိုးရရဲ့နေဆက်များအုပ်စိုးရေးစစ်စင်ရေးအရ2013ခုနှစ်ကတည်းကဩစတြေးလျရေပြင်ထဲကိုဝင်ရောက်ဖို့ကြိုးစားတဲ့ရွှေပြောင်းအခြေချသူတွေရဲ့လှေတွေကိုဩစတြေးလျရေတပ်ကဆွဲထုတ်တာဒါမှမဟုတ်လဲမောင်းထုတ်တာတွေလုပ်နေတာပါပြတ်သားတဲ့စစ်စင်ရေးလို့ခေါ်တဲ့ဒီလုပ်ငန်းစဉ်မှာစစ်တပ်လည်းပါဝင်ဆောင်ရွက်နေတာဖြစ်ပါတယ်ဖေဖော်ဝါရီလတတိယပတ်အတွင်းမှာချမှတ်ခဲ့တဲ့စီမင်းသစ်အရ ယာယီပြည်ဝင်ခွင့်နဲ့နေထိုင်နေကြတဲ့ဒုက္ခသည်19,000လောက်ကိုလက်ဝဲရင်အစိုးရကအမြဲတမ်းနေထိုင်ခွင့်ပေးအပ်ခဲ့ပြီးနောက်မှာကင်းလှည့်သင်္ဘောတွေနဲ့ထောက်လှမ်းရေးလေယာဉ်ကိုထပ်တိုးချထားလာတာဖြစ်ပါတယ်။နေဆက်ဒေသအချုပ်အခြာအာဏာစစ်ဆင်ရေးမစခင်ကဩစတြေးလျနိုင်ငံတွင်းကိုရောက်ခဲ့ကြတဲ့ရွှေ့ပြောင်းတွေသာအခုအစည်းအဝေးသစ်မှာအကျုံးဝင်မှာဖြစ်ပါတယ်။ဩစတြေးလျရဲ့မြောက်ပိုင်းရေပြင်ပိုင်းနဲ့ထဲကိုဝင်ဖို့ကြိုးစားတဲ့လှေတွေကိုတားဆီးရေးလုပ်ငန်းစဉ်မှာထပ်မံအပ်ပြီးစစ်တပ်ကအစိုးပြုထားကြောင်းကာကွယ်ဆိုင်ရာအကြီးအကဲတွေကအတည်ပြုပါတယ်။ဗီဇာအပြောင်းလဲသစ်ကြောင့်နိုင်ငံရေးခလုံးခွင့်ရဖို့ကြိုးစားသူတွေဩစတြေးလျကိုလာဖို့အားပေးသလိုဖြစ်ပြီးလူကုန်ကူးမှုတွေပြန်လည်သက်ဝင်လာစေမယ်လို့အတိုက်အခံလွှတ်တော်အမတ်တွေကပြောကြပါတယ်။ဩစတြေးလျရေတပ်ရဲ့တက်ချထားမှုနဲ့ပတ်သက်ပြီးလွှတ်တော်ကြားနာမှုမှာတော့ရေတပ်အကြီးတန်းတာဝန်ရှိသူတို့ကိုရေတပ်ရဲ့ပါဝင်မှုအခန်းကဏ္ဍအသစ်နဲ့ပတ်သက်ပြီးကိုစပီးတဲ့အထက်လွှတ်တော်အမတ်ဒေးဗစ်ဘန်ကမေးမြန်းခဲ့ပါတယ
် Has the RAND been ordered to redirect
အစိုးရကဗီဇာအပြောင်းလဲသစ်လုပ်ပြီးနောက်ပိုင်းမှာပြတ်သားတဲ့စစ်စင်ရေးကိုအားဖြည့်ဖို့အတွက်ဒေတာတွင်အတွက်တုံးနေတဲ့အရင်အမြစ်တွေကိုပြောင်းရွှေ့ဖို့ရေတပ်ကညွှန်ကြားထားပါသလား
ဩစတြေးလျကာကွယ်ရေးတပ်ဖွဲ့ကထပ်ပြီးအပြစ်နေကြောင်းဒုတိယရေးတပ်ဗိုလ်ချုပ်ကြီးဒေးဗစ်ဂျွန်စတန်ကပြန်လည်ဖြေကြားခဲ့ပါတယ်
။ The Defense Force generally Senator
အချက်လွတ်တော်အမတ်ခင်ဗျာနေဆက်ဒေသအချုပ်အခြာအာဏာစစ်ဆင်ရေးအတွက်လိုအပ်တဲ့ထောက်ပံ့မှုကိုကာကွယ်ရေးတပ်ဖွဲ့ကထပ်ဖြည့်ထားပြီးဖြစ်ပါတယ်။ဩစတြေးလျကာကွယ်ရေးတပ်ဖွဲ့ကိုတတ်ချဖို့အစိုးရကဆောင်ရွက်နိုင်ပြီးကျွန်တော်တို့အနေနဲ့လည်းလက်ရှိမှာအကူထပ်ဖြည့်ပေးနေပါတယ်
လူခွေရဲ့အဖွဲ့တွေကနေဆက်ဒေတာအချုပ်ချာအာနာစစ်စင်ရေးကိုရှုတ်ချနေကြပြီးမဲ့အွန်လိုင်းပေါ်တက်လာတဲ့ဗီဒီယိုသစ်တစ်ခုထဲမှာတော့ဩစတြေးလျရေးတပ်ဗိုလ်ချုပ် Justin Jones ကနေဆက်ကာကွယ်ရေးကိုဆက်ပြီးတွန်းမြန်သွားမယ်လို့ပြောပါတယ
် Anyone who attempts an unauthorized boat voyage to Australia
ဩစတြေးလျကိုလှေနဲ့တရားမဝင်ဝင်ရောက်လာဖို့ကြိုးစားသူတွေကိုသူတို့နိုင်ငံကိုပြန်လှည့်ခိုင်းမှာဖြစ်တယ်လို့နိုင်ငံရင်းကိုပြန်ခိုင်းတာဒါမှမဟုတ်လေဒေသတွင်းကတဆင့်ငံနိုင်ငံကိုတွဲပြောင်းပေးတာတွေလှုပ်ဆောင်မှာပါတရားမဝင်ရေလမ်းကြောင်းကနေလာရောက်ဖို့ကြံစည်ရင်တော့ဩစတြေးလျမှာအခြေချခွင့်ရမှာမဟုတ်ပါဘူးအောင်မြင်စရာအခွင့်အလမ်းလုံးဝမရှိပါဘူ
းအစိုးရကရွှေ့ပြောင်းအခြေချသူတွေရဲ့လှေတွေကိုပြန်လှည့်ခိုင်းမှာဖြစ်တယ်လို့ပစိဖိတ်နဲ့နိုင်ငံတကာဖွံ့ဖြိုးရေးဆရာဝန်ကြီးPat Conrine ကဩစတြေးလျအသံလွှင့်ဌာနကိုပြောဆိုခဲ့ပါတယ်
။ Our policy is the same as the last government.
ဒီစစ်စင်ရေးနဲ့ပတ်သက်လာရင်တော့ကျွန်တော်တို့ရဲ့မူဝါဒကအရင်အစိုးရရဲ့မူဝါဒနဲ့ထက်တူဖြစ်ပါတယ်။လေတွေကိုပြန်လှည့်ခိုင်းတာဒါမှမဟုတ်လေပြန်သွားခိုင်းမှာပါ။တရားဝင်ပြည်ဝင်ခွင့်ဗီဇာမရှိဘူးဆိုရင်တော့ဒီနိုင်ငံကိုလာခွင့်အခြေချခွင့်အခွင့်အရေးလုံးဝမရှိပါဘူး။
ဩစတြေးလျကိုရေချောင်းကနေဝင်ရောက်ဖို့ကြိုးစားတဲ့ဒုက္ခသည်တွေနဲ့နိုင်ငံရေးခိုလုံခွင့်ရရေးကြိုးစားသူတွေကိုထိမ့်သိမ်းထားရေးပစိဖိတ်ကျွန်းနိုင်ငံနှစ်ခုကိုဩစတြေးလျကရန်ပုံငွေချထားပေးခဲ့တာပါ။ပါပူဝါနယူဂီနီနဲ့သဘောတူညီချက်ကတော့2021ခုနှစ်မှာအဆုံးသတ်သွားပြီဖြစ်ပေမဲ့နိုရူးကျွန်းလေးမှာတော့ရွှေ့ပြောင်း60လောက်တောင့်တင်နေစေဖြစ်ပါတယ်ရှင်။
ဩစတြေးလျရဲ့နေဆာကပွေရင်းနဲ့ပတ်သက်ပြီးတော့မတင်ကြီးထိုက်ကတင်ပြသွားတာပါရှင်။သတ်သားရှင်များရှင်မကြခင်မှာထုတ်လွှင့်သွားမဲ့ VOA ရဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့သွေးဆုံမြင့်မြတ်ကတခုနဲ့အတူစီးပွားရေးနဲ့လူမှုရှုခင်းစားတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်
။မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါမန္တရားကိုရှာဖွေကြရပါတယ်တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါလေ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အတန်ရဲ့အင်္ဂါနေ့မနက်ခင်း6နာရီနဲ့9နာရီအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ သွေးဆောင်မင်းမြတ်ခတ်တစ်ခုနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့လူမှုရှုခင်အစီအစဉ်တွေကိုနားဆင်ရမှာပါ။အရင်ဆုံးတော့ဒီသွေးဆောင်မင်းမြတ်ခတ်တစ်ခုကိုတင်ဆက်ပေးပါမယ်။2023ခုနှစ်နွေဦးတော်လှန်ရေးဟာ88ဒီမိုကရေစီရေးလှုပ်ရှားမှုထဲတနိုင်ငံလုံးကိုလွှမ်းခြုံနိုင်သလိုစစ်အာဏာရှင်စနစ်ကိုပြပြတ်ထင်ထင်မီးမောင်းထိုးပြပြီးတော့မြန်မာနိုင်ငံရဲ့လူမှုစနစ်အပြောင်းအလဲလူနည်းစုအခွင့်အရေးတရားမျှတမှုတွေအပါအဝင်လှုပ်ရှားမှုဖြစ်တယ်လို့လှူပေါင်တဲ့ဒီမိုကရက်ပါတီဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ်NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီရဲ့အဖွဲ့ဝင်တစ်ခုဖြစ်တဲ့လူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကိုကိုသားညွန့်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ကောင်မိုးစောကဗီဒီယိုကိုလက်ခံဖြည့်ချပြီးတာကျေးဇူးအများကြီးတင်ပါတယ်ပထမဆုံးဟုတ်ပါအခုအရေးဆုံးကျွန်တော်မေးချင်တာကဆရာနာသိန်းနာအခုဆိုရင်နှစ်နှစ်ပြည့်သွားပါပြီ။အဲ့တော့ဟိုလူပောင်တဲ့ပါတီရဲ့အခန့်ကဏ္ဍပေါ့နော်ပေါ့ပြောမှဆိုရှင်ဒီဆရာနာသိန်းပြီးရဲ့နောက်ပိုင်းမှာနိုင်ငံရေးပါတီထဲမှာထင်ရှားရှားဆုံးဆရာနာသိမ်းမှုဆန့်ကျင်တာလူမောင်တေပါတီအနေနဲ့တွေ့ရပါတယ်အဲ့တော့လူမောင်တေဒီမိုကရက်ပါတီအနေနဲ့ဒီຫນွေဥတော်လိုင်းမှာပါတီရဲ့အခမ်းအနားနဲ့ပတ်သက်လို့ရောဘယ်လိုတွေ့ထားလဲ
ဟိုကျွန်တော်တို့ပါတီအနေနဲ့ NUCC ထဲမှာကျွန်တော်တို့ဒီနိုင်ငံရေးပါတီအစုပွဲရနေပြီးတော့ဒီနိုင်ငံဟိုနိုင်ငံရေးပါတီတက်ရနေနဲ့ကျွန်တော်တို့ပါဝင်ပါတယ်တပြိုင်တည်းမှာပဲ NUCC ထဲမှာအခြားအခြားသောအင်အားစုတွေပေါ့ကျွန်တော်တို့မာမိတ်အင်အားစုတွေနဲ့ပူးပေါင်းပြီးတော့တခုလုံးနဲ့သက်ဆိုင်တဲ့မူဝါဒတွေတခုလုံးနဲ့သက်ဆိုင်တဲ့ policy တွေဒီလိုကိစ္စမျိုးတွေမှာအသေးချာပါပြီးတော့အလုပ်လုပ်နိုင်အောင်စူးစမ်းနေပါတယ်တစ်ဖက်မှာလည်း NUCC လို့ပြောတဲ့အခါမှာ NUCC ကခဏအချိန်လေးဒီ policy forum သဘောမျိုးပဲဖြစ်တယ်เนาะ NUCC ကခဏအချိန်လေးကြီးမူဝါဒတွေနော်သဘောထားတွေကိုဘယ်လိုခေါ်မလဲဆွေးနွေးဆုံးဖြတ်ကြတဲ့နေရာပဲဖြစ်တော့လက်တွေ့အလုပ်တွေနဲ့ပတ်သက်လို့ကတော့လက်တွေ့ကျွန်တော်တို့ဟိုရေရှင်မာမိတ်တွေဖြစ်တဲ့เนาะဟိုလက်တွေ့အလုပ်တွေရတော့မှ KNU တို့ KNPP တို့ WLB တို့ AVSD ရဲ့ဘယ်လိုစသဖြင့်ပေါ့เนาะဒီအင်အားစုတွေ ਨੇ ပူးပေါင်းပြီးလက်တွေ့အလုပ်တွေကိုလှုပ်ထန်အောင်လည်းတစ်ဖက်ကစူးစမ်းနေပါပဲ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာနွေဦးတော်လင်းကြီးမှာဒီ Gen Z ပေါ့เนาะပြောမှဆိုရင်လူငယ်လေးရဲ့ကြီးကျော်တဲ့တစ်ခုကသူကြွေးမှာဆွေးနွေးကြရမှရှိဆိုတဲ့ slogan တက်လာတယ်အဲ့တော့တစ်ဖက်မှာအဲ့ပုံမှာမူတည်ပြီးတော့ NUG ကလည်းတစုံတရာဒီလက်နက်ကင်လှုပ်ရှားမှုတွေလက်နက်ကင်တော်လင်းကြီးနဲ့ပတ်သက်လို့သူတို့ပြင်ဆင်လာတယ် PDF တွေဖွဲ့စည်းလာတယ်ဒါပေမဲ့တစ်ဖက်မှာတချို့နိုင်ငံရေးပါတီဖွဲ့စည်းတွေကတော့တွတ်ဆုံဆွနီးနဲ့ဖြေရှာမယ်ဆိုတဲ့ဟာတွေလက်ရှိကြိုင်ထားလို့မယ်ပေါ့နော်။လူပေါင်းတဲ့ပါတီအနေနဲ့ဒီလက်ရှိမြန်မာနိုင်ငံပြဿနာကိုဖြေရှင်းဖို့အတွက်ကိုဘယ်လိုနည်းလမ်းမျို
းဟိုကနေ့အခြေအနေကတော့ကနေ့လက်နက်ကင်ဒေါ်လာကြီးကကျွန်တော်လှုပ်ရှားမှုကြီးတစ်ခုလုံးပဲရှေ့ဆုံးအခန်းမှာရောက်နေတယ်။ရှေ့တန်းမှာရောက်နေဆိုတော့ဘယ်လို့မှညှင်းလို့ရတဲ့ကိစ္စမဟုတ်။ဟိုဂျန်စီလို့ပြောမှဆိုရင်ဂျန်စီတွေနေမဟုတ်ပါဘူးဒတိုင်းပြည်လုံးမှာဂျန်စီတွေအစားပြုတ်ခဲ့တာဟုတ်တယ်ဟိုတို့တကယ်လုတ်ခဲ့တယ်ဟိုကျွန်တော်တို့ခက်နဲ့မတူတာဗျာကျွန်တော်တို့ခက်တုံးကဟိုတောခိုကြတော့မယ်ဟိုတုံးကလွန်ခဲ့အနှစ်340တော့88ပြီးကလာကိုသားတို့လည်းမိတာပဲဟိုကျွန်တော်တို့တောခိုတော့မယ်အနေဆုံးဆင်းအဖေတွေအမေတွေကတော့တတ်နိုင်များတားဖို့ကြိုးစားတယ်အခုကကလေးတွေလက်ဆွဲပြီးတော့အဖေတွေအမေတွေကိုယ်တိုင်တော်ရဲလာတာနော်ဟိုကလေးတွေလက်ဆွဲပြီးတော့ဦးလေးရဲ့အတော်တွေကိုယ်တိုင်တော်ရဲဟူလာတာဆိုတဲ့အခါကျတော့ဟိုအချိန်ချင်းကတော်ကိုမတူတဲ့အချိန်တွေဖြစ်တယ်ဒီအချိန်ဟောင်းပါပေါ့နော်။နောက်ကျင်းသေးတာကနေ့တော်လန်ရေးကဟိုလက်နက်ကိုင်တော်လန်ရေးကရှေးဆုံးအခန်းမှာရောက်နေရဲဆိုတာဘယ်သူမှညင်းလို့မရဘူးလို့ကျွန်တော်ထင်တယ်။နောက်တစ်ခုကဟိုကျွန်တော်တွေ့ဆုံဆွေးနွေးလို့ပြောတဲ့အခါမှာနိုင်ငံရေးပြဿနာတွေကိုဖြေရှင်းကြတော့မယ်။နော်ဟိုတစ်ခုခုဟိုတိုင်းပြည်အပြောင်းလဲကိုကျွန်တော်ဟိုစူးစမ်းကြတော့မယ်ဆိုတာတွေ့ဆုံဆွေးနွေးမှုကတော့လိုအပ်တာတော့အမှန်ပဲ။တွေ့ဆုံဆွေးနွေးမှုကလိုအပ်တာတော့အမှန်ပဲ။တွေ့ဆုံဆွေးနွေးမှုနဲ့ပဲကျွန်တော်တို့တိုင်းပြည်ကိုရည်ရှိပေါ့နော်ဟိုကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်လမ်းကြောင်းကိုကျွန်တော်ဝိုင်းပြီးတော့ပေါ်ကြားမှာဖြစ်တယ်။သို့တော်လည်းတပြိုင်နက်တည်းမှာခဏစိတ်အုပ်စုကိုဘသူမှဒီစကားဝိုင်းမှာဟိုလက်ခံပြီးတော့ကြည်လို့တဲ့အချင်းတွေဘသူမှမရှိဘူး။အဲ့ဒါတော့အမှန်ပဲတွဲဆုံဆွေးနွေးလို့ပြောတဲ့အခါမှာဟိုကျွန်တော်တို့ကအမှန်တကယ်ဟိုနိုင်ငံရေးရပဲဖြစ်ဖြစ်စီးရေးရပဲဖြစ်ဖြစ်အမှန်တကယ်စိတ်အုပ်စုကိုနိုင်ငံရေးစီးပွားရေးအပြင်ဘက်ကိုရောက်အောင်ကျွန်တော်တို့တွန်းပို့နိုင်ပြီးတော့စူးစမ်းရမှာပဲ။တွဲဆောင်ဆွေးနွေးလို့ပြောတဲ့အခါမှာနိုင်ငံရေးအင်အားစုတွေကြားမှာရဲ့တွဲဆောင်ဆွေးနွေးတာလည်းဟိုအဲကျွန်တော်တို့နိုင်တဲ့တွဲဆောင်ဆွေးနွေးမှုဖြစ်နိုင်တယ်လို့အဲကျွန်တော်တို့အဲ့ဒီလိုနားလည်တယ်ဗျာသို့တော်လည်းခင်ဗျားကခဏကာလမှာတွဲဆောင်ဆွေးနွေးလို့ပြောရင်အများစုကြီးကပြောတဲ့လူတော့ပြဿနာရှိတယ်ပြောတဲ့လူပေါ့မှာနော်ဟိုအတော်ကိုဟိုပြဿနာရှိတဲ့ကိစ္စတရက်တို့တောင်ဖြစ်နေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ခုနကကျွန်တော်နှိုင်းရှင်ချက်ခုနကကောင်မှုဆိုပြောသွားလို့ကျွန်တော်အဲ့ဒါလည်းပြောချင်ပါတယ်လူမောင်တဲ့ဒီမိုကရက်တစ်ပါတီကပြောမှဆိုရင်88လှုပ်ရှားမှုနဲ့ပြီးတော့ပေါ်လာတဲ့ဟိုလူငယ်ပါတီပေါ့နော်တခုချိန်ဟောတကယ်တငယ်ပါတီနေရဖြစ်နေတယ်အခုနယူးတော်လိုင်းပါလေတတကျပါလာတဲ့ပါတီအဲ့တော့အဲ့ဖြစ်စဉ်ဒီလှုပ်ရှားမှုနှစ်ခုနဲ့ပတ်သက်လို့ကောင်မှုဆိုရဲ့ အဲ့အမြင်ပေါ့နော်နိုင်ရှင်ကြည့်ပါလားဘလူးဘလူးကွာချမှုရှိလဲဘာတွေတူလဲ
အခုလက်ရှိဒီနေဦးဒေါ်လာရေးကြားတဲ့အခါကျတော့ဒီဒေါ်လာရေးကအဲ့88တပို့ပြီးတော့ကြီးသွားတယ်လို့ကျွန်တော်ယူဆတယ်တော်နိုင်ငံလုံးကိုတကယ်အမှန်တကယ်လွှမ်းခြုံသွားတယ်လို့ယူဆတယ်တစ်တချက်ကဦးနာလို့ဒေတာအတီးတီးပေါ့ဗျာဒေတာအတီးတီးလူမျိုးအတီးတီးဒီလှုပ်ရှားမှုတွေမှာပါတယ်နောက်တစ်ခုကဟိုအတန်းစားဘက်ကကြည့်မယ်ဆိုလို့ရှင်လေဟိုလေသမားရောအလုတ်သမားရောလူလက်တန်းစားတွေရောဟိုတကယ်အမျိုးသားဟိုလူချမ်းသားတွေရောအားလုံးပါတယ်အတန်းစားရဟိုကြည့်မယ်ဆိုလို့ရှင်လေဆိုတဲ့အခါကျတော့ဟိုနောက်တစ်ခုကဒီလှုပ်ရှားမှုမှာဒီလူငယ်တွေရဲ့ဒီဟိုနိုင်ငံရေးအရာအပြောင်းလဲဟိုတောင်းဆိုတဲ့သဘောနဲ့မတက်ရောက်ဘူးလို့ကျွန်တော်ထင်တယ်ဒီလှုပ်ရှားမှုကျွန်တော်88တုန်းကတော့ကျွန်တော်နားလဲတာပေါ့နော်ကျွန်တော်နားလဲတာကတော့ကျွန်တော်တို့ဒီနိုင်ငံရေးစနစ်အပြောင်းလဲကိုပို focus လုပ်တယ်လို့ကျွန်တော်ထင်တယ်။တပါတီအာဏာရှင်စနစ်ကနေပြီးတော့ပါတီစုံအာဏာရှင်စနစ်ကိုပြောင်းဖို့ပေါ့နော်။တပြိုင်တည်းထက်မှာဆက်အာဏာရှင်စနစ်ဆိုတာလဲကိုပြောတော့ပြောကြရတယ်။ဘာလွှမ်းချုပ်မှုကဒီတပါတီအာဏာရှင်စနစ်ကနေပြီးတော့ပါရုံလုံးစနစ်ကိုပြောင်းဖို့ဆိုတဲ့ဟာကိုပို့ပြီးတော့ဟိုနိုင်ငံရေးစနစ်အပြောင်းလဲကိုပို့ပြီးတော့ focus ပို့ပြီးတော့ဟိုပို့ပြီးတော့အောင်စိုက်တယ်လို့ကျွန်တော်တော့အဲ့လိုယူဆတယ်။အခုကိစ္စကနိုင်ငံရေးစနစ်အပြောင်းအလဲလည်းဟုတ်တယ်တပြိုင်တည်းတည်းမှာဒီစစ်အာဏာရှင်စနစ်ပေါ့ဗျာဒါကြီးကစစ်အုပ်စုကတကယ်ပဲဒီတိုင်းပြည်ထဲမှာအမှန်တကယ်ခိုင်ခိုင်မာမာရှိနေတယ်ဒါကြီးမပင်မရဘူးဆိုရဲဟာကဒီနှစ်ကာလမှာပိုပေါ်လင်းတယ်လို့ကျွန်တော်ယူဆရတယ်နောက်ထပ်ကဒါနဲ့ဆက်ဆက်နေတယ်အခြားအခြားသောပေါ့နော်ဆိုနိုင်ငံရေးစနစ်အပြောင်းအလဲကိုတောင်းဆိုတာမဟုတ်တော့ပဲနဲ့ဟိုဘယ်လိုခေါ်မလဲကျွန်တော်ဆိုရှယ်ချင်းပေါ့ဗျာကျွန်တော်တို့ဟိုဥမာထမင်းအလှန်ထူထူတဲ့ကိစ္စကိုကြည့်အရန်ထူကြတယ်ထမိန်လန်ထူတဲ့ကိစ္စနော်ဒါဟိုဒီအမျိုးသမီးတွေရဲ့ကံကံနာပတ်သက်နောက်တစ်ခုကကျွန်တော်တို့တိုင်းပြည်ထဲမှာရှိတဲ့ဟိုမန်ဖျားတာတဲ့အခြေအနေတွေပေါ့ဥပမာရိုဟင်ဂျာလိုကိစ္စမျိုးဒီလှုပ်ရှားမှုမှာတော်တော်ကိုပေါ်တယ်နော်ဒီလူနည်းစုတွေနဲ့ပတ်သက်လူဟိုဘာသာရေးဘာသာငယ်တွေနဲ့ပတ်သက်လို့ဒီလှုပ်ရှားမှုပေါ့နော်ဆိုအဲ့ဓာတွေကကျွန်တော်နားလဲတာကဒီလှုပ်ရှားမှုဟာဟိုဆက်ရနာခြင်းစနစ်ကိုတည်တည်ချာချာကိုမိမောင်းထိုးပြတယ်လှုပ်ရှားမှုဖြစ်တယ်။တပြိုင်တည်းထဲမှာပဲခုနလူမှုရေးရလည်းဖြစ်ဖြစ်ခုနကျွန်တော်တို့တိုင်းပြည်ထဲမှာရှိနေတဲ့ဟိုမမျှတာလည်းပေါ့နော်။ဟိုယုံကြည်မှုတွေစံနှုန်းတွေအဲ့ဒါတွေကိုလည်းပဲပြောင်းပြန်လှန်ပစ်ဖို့စ조사တဲ့လှုပ်ရှားမှုဖြစ်တယ်လို့အဲကျွန်တော်တို့အဲ့လိုကျွန်တော်နားလည်တယ်ဗျ။ဟုတ
်ကဲ့။အခုမြန်မာနိုင်ငံအတွင်းမှာတော့စစ်ကောင်စီကရုပ်ောက်ပွဲလုပ်မယ်လို့ပြောတယ်။ဒါပေမဲ့အခုသူပြောရစကွင်းရှိသူပြောတယ်ရဆိုဒီနှစ်ထဲမှာတော့မှကျင်းပဖြစ်တော့မှကျင်းပဖြစ်နိုင်မယ်။ဒါပေမဲ့နိုင်ငံရေးပါတီနဲ့ပတ်သက်လို့ဥပဒေတွေပြဋ္ဌာန်းနေတယ်တော့မြန်မာနိုင်ငံတဲမှာရှိနေတဲ့နိုင်ငံရေးပလက်ဖောင်းပေါ့နိုင်ငံရေးလုပ်ကွင့်ရှိနေတဲ့အနေအထားဘာလို့တချို့နိုင်ငံရေးပါတီတွေကလည်းပေါ်ပါပြီးတဲမှာလက်ရှိရှိနေတော့မှာပဲ။အဲ့တော့အဲ့ဒီအနေအထားနဲ့ပတ်သက်လို့ကောင်းမှုဆိုဘယ်လိုလဲဆိုတော့နိုင်ငံရေးပါတီရှင်းတာနိုင်မှာလား
။ကျွန်တော်ထင်ပေါ့နော်ဟိုစေအုပ်စုနဲ့ပေါင်းလို့ကတော့ပြည်သူအများစုကလက်ခံလိမ့်မယ်လို့ကျွန်တော်မထင်ဘူး။ဟိုလက်ခံလိုက်မယ်လို့ကျွန်တော်တို့အဲ့လိုနားလည်မထားဘူးပေါ့နော်အရှင်းနဲ့အခုစကဟိုတကယ်ကိုပြည်သူလူထုအများစုရဲ့အမြင်မှာတော်တော်ရင်ရှားရှားကောင်းတဲ့အစုအဖွဲ့လိုဖြစ်နေတယ်နော်ဟိုဆိုတော့ကဟိုကလေးတွေဆိုတော့ခင်ဗျားတိတိရဲ့အတိုင်းပဲဗျာဟို under age တွေတောင်မှရာကျော်နေကျွန်တော်တို့သိရတဲ့အစင်ကသူတို့တတ်တာနော်ဟိုရန်ကုန်မှာဆိုလဲဟိုဆိုင်ဝင်ဒီဆိုင်ဝင်ရှိမှပစ္စည်းအိမ်ရပစ္စည်းအကုန်ယူတာအခုလည်းပဲဟိုလူငယ်တွေဖမ်းပြီးတော့ပြန်ပေးဆွဲလို့လုပ်နေတာဆိုတော့ပတ်သက်ပေးနိုင်ရင်ပြန်လွတ်တယ်ပေါ့ဗျအကြောင်းမျိုးနဲ့လူတွေတိတ်လူတွေဖမ်းပတ်သက်ပေးနိုင်ရင်ပြန်လွတ်ဆိုအဲ့လိုဓမြလူတွေကိုအတတအခြေအနေပဲရှိတဲ့အခါမှာလူတွေကတော်တော်ဒီပုံကိုနေပတ်သက်လို့တန်ဟောစဉ်ပြတ်နေပြီဖြစ်တယ်ဆိုအဲ့လိုအခြေအနေမျိုးမှာအဲ့ဒီပုံကိုရစီစဉ်တဲ့အစီအစဉ်အတိုင်းနိုင်ငံရေးပါတီတွေကပူးပေါင်းဆောင်ရွက်ကြမယ်ဆိုရင်အဲ့ပါတီတွေပုံမှာပြည်သူလူထုရဲ့အမြင်အလုံးကမကောင်းနိုင်ဘူးလို့ကျွန်တော်တို့အဲ့လိုပဲယူဆရတယ်အဲ့ပါတီရဲ့အတွက်အနာဂတ်ကပျောက်သွားနိုင်တယ်လို့အဲကျွန်တော်တို့အဲ့လိုပဲယူဆတယ်။ဟိုတပြိုင်တည်းထဲမှာရေရိုးသားသားပါပဲကိုနိုင်ငံရေးပါတီရဲ့ထူထောင်တယ်ဆိုတာကိုယုံကြည်ရမူဝါဒကိုယုံကြည်တဲ့ဒီလုပ်ငန်းစဉ်လမ်းစဉ်နေနဲ့ကိုပြည်သူကိုလှုပ်ကြွေးပြုလို့အဲ့လိုပဲကျွန်တော်နားလည်တယ်။ဟိုကျင်းသေးတာကစေအုပ်စုကိုပြည်သူလူထုအများစုကလက်မခံတော့ဘူးဆိုတဲ့အချိန်မှာအဲ့တော့သူတို့ရဲ့ပြည်သူလူထုပေါ်မှာအလုပ်ကြွေးပြုခြင်းတဲ့စိတ်ကဘာလဲဆိုတော့မေကွန်းထုတ်စရာဖြစ်လာတယ်ပေါ့နော်။အဲ့ဒီအခြေအနေရဆိုရင်တော့ဟိုအဲ့ဒီနိုင်ငံရေးပါတီတွေအတွက်ကတော့ဟိုတိတ်အနာဂတ်အလားအလာအတွက်တိတ်မကောင်းဘူးလို့ကျွန်တော်တို့အဲ့ဒီလိုရိုးရိုးပဲကျွန်တော်ယုံပါတယ်
ကျွန်တော်နောက်ဆုံးပိုင်းလေးမေးချင်ပါတယ်ကိုအောင်မှုဆိုတူချင်းယူဆပါတော့လက်ရှိ မောင်နိုင်ငံရဲ့အနာဂတ်ပေါ့အနာဂတ်ကိုကောင်းမှုဆိုဘယ်လိုမြင်ချင်လဲကောင်းမှုဆိုတူချင်းရဲ့သဘောလား
ကျွန်တော်ကတော့အခုအနေထားကဟိုအတော်လေးကိုဟိုကောင်းတဲ့ဘက်က positive ကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်တော့တော်တော်လေးလှနေလို့ကျွန်တော်ယူဆကျွန်တော်နေဦးတော်လိုင်းရဲ့အစာပိုင်းကျွန်တော်ပုံနေတော့မတ်လကုံတော့ပေါ့နော်မတ်လကုံဧပြီလဇန်လောက်မှာကျွန်တော်ရှိဟိုကျွန်တော်မိတ်ဆွေစာရေးဆရာတောက်ကဟိုစောင်းမားတို့လေးတို့လမ်းရေးပို့ပေးတယ်ဟိုအပြင်နေပါကြီးသူရေးတဲ့ဟာလေးပေါ့နော်သူကဘာရေးလဲဆိုတော့ဖက်စစ်တော်လိုင်းရဲ့ကာလတော့ကျွန်တော်တိုင်းရင်မှာခဏအမျိုးသားကြီးအသွေးညင်ကြီးကိုတိဆောက်နိုင်ခဲ့တယ်လေဆိုပြီးမှသာပြတ်သွားတော့နော်ဟိုသူကအဲ့လိုအခြေအနေမျိုးနဲ့နှိုင်းနေတာခမားတည်ရဲ့အတိုင်းပဲခုနလို GSCN တို့လိုတပိတ်အင်အားစုတွေရောတိုင်းရင်းသားလူမျိုးတည်တည်ရဲ့တပိတ်အင်အားစုတွေရောဗမာပြည်တွေကတပိတ်အင်အားစုတွေရောအဲ့လိုအဆုံးထွက်လာတဲ့အခါကျတော့အဲ့အခြေအနေဆိုတာကျွန်တော်မိမိရာစုပ်ကင်နိုင်လို့ဆိုရင်ကျွန်တော်တို့ဈာမှာရှိတဲ့ဒီသွေးဟိုပါပေါ့မျိုးသားသွေးချင်းညီရေးရာတော်တော်ကိုဟိုခိုင်သွားနိုင်တယ်ပေါ့နော်အဲ့လိုဒီစောင်းမလေးတပုတ်ကျွန်တော်ရေးပြီးတော့ပို့တယ်ဟိုကျွန်တော်လည်းသူရေးတာသဘောတူပါအခုအခြေအနေလည်းဒီတိုင်းပါဟိုတခါမှမစုံဘူးတဲ့သူတွေကျွန်တော်ဟိုတေချာစုံတဲ့အခြေအနေမှာအခုရှိနေတယ်ဟိုတိုင်းရင်းသားလူမျိုးတည်တည်နော်ပမာအပေါင်းတိုင်းရင်းသားလူမျိုးတည်တည်ရနောက်နိုင်ငံရေးသမားတွေလည်းမဟုတ်ဘူးဟိုလူတန်းဆိုအလွှာတည်တည်လာစုံမိနေတယ်နော်ကချင်မှာပဲជីជីကရင်မှာပဲជីជីရခိုင်မှာပဲជីជីချင်းမှာပဲជីជីနော်ဟိုစကိုင်းတိုင်းနေတဲ့ပါပဲជីជីတော်တော်သွားစုံမိနေတယ်အဲ့ဟာဥသာကျွန်တော်နိုင်ငံကောင်းဆောင်မှုတွေကတော့တုံးမှုကျွန်တော်တိုက်ပွဲကအဲ့ဒါဥသာအမိရဆုံးနိုင်ရင်ဒီတိုက်ပွဲလည်းအောင်ပါပဲကျွန်တော်ရေရှင်းပါလဲဟိုကျွန်တော်တိုင်းမိရဲ့ဒီအမျိုးသားသွေးစည်းညီညွတ်မှုကိုတည်ဆောက်နိုင်မှာပဲလို့အဲကျွန်တော်တော့အဲ့လိုယူဆတယ်တပိုင်းမှာလည်းဟိုဒါကကျွန်တော် positive side ကကြီးရတစ်ဖက်မှာလည်းပဲအကယ်၍များကျွန်တော်သဘောထားတွေကမမှန်ကန်ဘူးကျွန်တော်လောက်တာကင်တာတွေမှားတယ်ဆိုရင်ကျွန်တော်တိုင်းပြဆေးလေးမှောင်တာလည်းဖြစ်နိုင်
အများစုကလည်းသိချင်နေတာနော်ဆုံးဒီကွန်လေးတစ်ခုမိချင်ပါတယ်ဘလောက်ထိကြာနိုင်လဲကျွန်တော်လည်းအပြောင်းလဲအတွက်ပေါ့
ကျွန်တော်အဲ့ဒါမပြောတတ်ဘူးဗျအဲ့ဒါမပြောတို့ဆိုလဲကျွန်တော်ထင်တယ်ဟိုကျွန်တော်အနည်းဆုံး9နှစ်လောက်တော့ကြိုးစားရမယ်အပြောင်းလဲလုံးလုံးကျွန်တော်ကပြောနေအပြောင်းလဲဒီလမ်းကြောင်းပေါ်ရောက်ဖို့ဆိုရင်တော့10နှစ်လောက်တော့ကြာနိုင်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ကောင်းမှုဆိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျဘယ်လိုဖြစ်ကြလဲကျေးဇူ
းပါဗျာ
2023ခုနှစ်အနွေဦးတော်လာရင်းနဲ့ပတ်သက်ပြီးတော့လူပောင်တက်ပါတီဥက္ကဋ္ဌဦးအောင်မိုးစောကိုကိုသားညွန့်ဦးကမေးမြန်းတင်ပြသွားတာပါရှင်။သောတာရှင်များရှင် VOA ရဲ့နေစဉ် TV သတင်းလောအစီအစဉ်တွေတင်ပြပါစဉ် TV မဂ္ဂဇင်းအစီအစဉ်တွေပြည်တွင်းသတင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုသာမကနိုင်ငံတကာနဲ့ဒေသတွေကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamish.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ်။ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အခုတော့ဒီအပတ်စဉ်တင်ဆက်နေကြကဏ္ဍနောက်တစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံတွင်မှာဆန္ဒရိုက်ခါဈေးနှုန်းဖောင်းပွမှုကဆက်ပြီးတော့တိုးလာနေတဲ့အချိန်မှာပဲနိုင်ငံတွင်ပဋိပက္ခတွေနဲ့စီးပွားရေးဆိုင်ရာအဟန့်အတားတွေကြောင့်ဆန္ဒရိုက်ခါမလုံခြုံမှုချိန်ချမှုတွေဆက်ရှိနေတဲ့အကြောင်းကမ္ဘာ့ဘဏ်ကသတိပေးလိုက်ပါတယ်။နိုင်ငံတော်ဆန္ဒရိုက်ခါဈေးနှုန်းမြင့်တက်မှုနဲ့ရိုက်ခါလုံခြုံမှုအခြေအနေတွေကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်တင်ထိုက်ကတင်ပြထားပါတယ်ရှင်။
ဒါသာတော့ကိုပြောရရင်အဲဈေးကတော့ဒီအဝင်နေတော့နေနေပြောင်းနေဈေးကနေနေပြောင်းနေပါတယ်။တိတ်ကိုကျွန်တော်ပြီးခဲ့တဲ့နှစ်ပတ်လောက်ကဝယ်တုန်းကတော့ပေါ်စံတိတ်ကိုဆက်တည်တာဝယ်ရတယ်ငါတော့ရှိတာပေါ့။အဲအခုကျွန်တော်တုံးမလို့ဘူးလေဝယ်လိုက်တဲ့အချိန်မှာခဏတော့တုံးတော့တောင်းခွေဈေးတော့တော့ပေါ့
။စံဈေးနဲ့လည်းလောမှာ2000လောက်တက်သွားတယ်လို့ဟောပြရပါကျွန်တော်28ဒိတ်တာဝယ်ဒီအတိုင်းအတိတ်ဘာလို့ကျွန်တော်တို့ကအီယာမင်းစားတာအကောင်းဆုံးစားတာဆိုတော့အီယာမင်းတေးကအရင်က9,800ပေါ့ရွာတီရွာကိုရောက်လာပြီဖြစ်ပါလေအခု9,900-6,000ဒီပေါက်သွားပြီ
မြန်မာနိုင်ငံမှာပြည်ပခါတွေစီးပွားရေးဆိုင်ရာအခက်အခဲတွေနဲ့စဘာထုတ်လုပ်မှုကျဆင်းမှုတွေကြောင့်ဆန္ဒရိက္ခာလုံခြုံရေးအပေါ်မှာချင်းချမှုအဖြစ်ဆက်ရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့ဖေဖော်ဝါရီလ9ရက်နေ့ထုတ်ဆန္ဒရိက္ခာလုံခြုံရေးဆိုင်ရာအစီရင်ခံစာကဖော်ပြပါတယ်မြန်မာနိုင်ငံတွင်ဆန္ဒရိက္ခာမလုံလောက်မှုနဲ့ဆူဆူရွာရွာဒါမှမဟုတ်လေအတော်အသင့်ရင်ဆိုင်နေရသူက 2022ခုနှစ်အတွင်းနှစ်တန်းထိတိုးလာပြီး 15.2 တန်းရှိတယ်လို့ဖော်ပြပါတယ်။ဒေတာရင်းဆိုင်ပြည်မှာရာသီဥတုဒဏ်ခံရတယ်လို့ရခိုင်ပြည်နယ်ဘူးသီးတောင်ဒေတာကန်ဦးညီက VOA ကိုပြောပါတယ
်။မိုးကမပန်ဘူးလေမိုးကမပန်တော့ကျွန်တော်တို့ဒီတောက်သူတွေကဟိုတင်းနေတာကျေတော့မဆိုင်ပြိုးနိုင်ဘူးပေါ့နော်။
မြန်မာနိုင်ငံတွင်းကလယ်သမားတွေမှာလည်းဓာတ်မြေဩဇာသုံးဆွဲမှုလျှော့ချခဲ့ရပြီးရေကြီးရေရှမ်းမှုနဲ့လည်းကြုံတွေ့ရတာကြောင့်2022ခုနှစ်မိုးစဘာက2021ခုနှစ်နဲ့ရှင်ရင်ညော့မယ်လို့ခန့်မှန်းထားကြတာပါအထူးသဖြင့်တော့2022ခုနှစ်ဇူလိုင်လအတွင်းယူရီးယားဓာတ်မြေဩဇာစည်းနှုန်းက2021ခုနှစ်နဲ့ရှင်ရင်ဈေးနှစ်ဆတက်သွားခဲ့တာဖြစ်ပါတယ်လေကွင်းတွေကအထွက်စည်းနှုန်းစိုက်ပျိုးထုတ်လုပ်သူလယ်သမားတွေရတဲ့ကောက်ပဲတီနံဈေးနှုန်းကမြင့်တက်လာပြီမယ်လို့လဲလက်သမားတွေအတွက်လုံခြုံရေးအခြေအနေကပိုပြီးတော့ဆိုးရွားလာနေတယ်လို့ကမ္ဘာဘဏ်ကထောက်ပြထားပါတယ်။ကလေးဒေတာကန်ကိုအောင်ဆန်းလင်းကလည်းစဘာအထွက်ရော့တဲ့အကြောင်း VOA ကိုပြောပါတယ
်။ဟုတ်ချပါရဲ့ရင်းကရင်းတရားဦးမြင့်တက်တဲ့ဟာလေးကိုကြည့်တယ်ကျွန်တော်ကငယ်ကနေမြန်ခွာနေအောင်ဟုတ်ဘူးစိုက်ခွင့်ရရဆိုပေမဲ့စိုက်ခွင့်ရမယ်ဆိုတာမျိုးကမတည်တာဘူးပေါ့မတည်တာတော့ဒီနေ့ကဒီဒီရောဆိုတာမျိုးနဲ့တော့လည်းတွားကြည့်ရတဲ့ပုံမထဲနိုင်ဘူးဆိုတော့ဒီချက်မျိုးကတုံးပုံတပုံတော့ကြည့်ကြပါဟုတ
်ဒေတာရင်းလမ်းပန်းဆက်သွယ်ရေးအခြေအနေကိုလည်းကိုအောင်ဆန်းလင်းကရှင်းပြပါတယ
်ဟောကျွန်တော်တို့ဒီပါကဒီကကိုစီတဲ့လမ်းမကြီးတာဒီဟိုကုန်ကားကြီးတွေပါဝင်ပေါ့နော်နှစ်ပတ်အင်အားကြီးတွေဒီမှာတုံးလို့နေရတဲ့အနေအထားမျိုးဖြစ်နေတာကကြာပါပြီတမျိုးတော်ပါပြီဆိုတော့လေကျွန်တော်တို့ဒီဒီကာလတော့အကြောင်းလဲဖြစ်တဲ့ကာလလို့ပြောလို့ဒီအောင်ကျွန်တော်တို့ကအဲ့ဒါနဲ့စားကြပါဘူ
းဆန်စည်းစပါးစည်းတွေမဟုတ်ဘဲတခြားသောစားတောက်ကုန်တွေလည်းဈေးတက်ပါတယ်ဈေးတက်ရတဲ့အကြောင်းရင်းထဲမှာ73စီဈေးကြောင့်တည်ယူပို့ဆောင်ရေးဈေးဆက်ကတက်တာကလည်းအကြောင်းရင်းတစ်ရပ်ပါဒါပေမဲ့ကမ္ဘာ့ဘဏ်ရဲ့အစဉ်ခံစာမှာတော့နိုင်ငံရေးမတည်ငြိမ်မှုနဲ့လုံခြုံရေးအခြေအနေတွေဟာကုန်စည်နှုန်းတက်ရတဲ့အကြောင်းရင်းတွေဖြစ်ဖော်ပြပါတယ်အဒမအစူဆောင်ခံရမဲ့အရေးလူရဲခံရမဲ့အရေးတိုက်ခိုက်ခံရမှုတရားဥပဒေမဲ့ဖမ်းဆီးခံရနိုင်တဲ့အန်တီအေတွေကြောင့်လူမှုအတိုင်းဝိုင်းတွေအတွင်းမှာကူးလူသွားလာမှုအကန့်အသတ်ဖြစ်စေပြီးမရှိမဖြစ်ကုန်စည်တွေဈေးတက်ကုန်သလိုစားနပ်ရိက္ခာနဲ့အခြေခံစားတောက်ကုန်စည်တွေမလုံမလောက်ဖြစ်စေပြီးအလုတ်အကန်ရှားပါမှုကြောင့်အခြေအနေပိုပြီးတော့ဆိုးစေတယ်လို့အစင်ခတ်စာကပြောပါတယ်ဘူးဒီတော်ဒေတာကန်ဥညိကတော့အလုတ်အကင်ပါတဲ့အကြောင်းပြောပါတယ
်။ဒီအလုတ်တွေကတော့တော်တော်လေးပါတယ်နော်။ကျွန်တော်တို့ဒေတူကလုပ်နေတဲ့လူတွေကတော့ဒီနေ့ကိုအနည်းဆုံးအင်ကအပေါင်းလောက်ရပြီးမှအဆင်ပြေတယ်ဒီနေ့လောကနောက်တော့လောကခွင်းလန်းရသိမရှိဘူးဖြစ်နေ
။ကိုအောင်ဆန်းလင်းက
ခုလောလောဆယ်တော့ဒိဋ္ဌိုင်ကြဒိဋ္ဌိုင်ကြတဲ့သူတော်ကအများကြီးရတယ်ဒီလိုတောင်းကြည့်လေဆိုတော့လေဒီသူခင်းကိုခင်းဆိုတာမျိုးတော့ဝမ်းသာတော့တော့နောက်ပဲဒီပုံစံနိုင်နေမှာလို့အချက်ရှိတဲ့ဒီနေရာမျိုးရှိသူတွေကလည်းဒီကာလကတော့သူတို့လေအင်းအားလုပ်တယ်လို့ခေါ်တော့ပေါ့လိုက်ပြီးတော့နေစားလိုက်တာလို့ငယ်သိန်းတွေပဲသိန်းတွေမှာလုပ်ကြတာဖြစ်တဲ့အတွက်ဟိုကျွန်တော်လုံးလောက်တာကိုင်းမှရှိရဲ့ဒီရေနိုင်ချမ်းနိုင်တဲ့နေသားလေးရှိနေတယ်ပေါ့ဟာတချို့ခက်ခဲတာရှိနေတယ်ဒီဘတွင်ဒီကုလူတွေကနေဒီမှာဒီပြေးတာမျိုးတွေကောင်းသားပြီးတဲ့အတွက်ပိတ်ပြီးတော့ဆူဆူဝါဝါကြီးတို့ဖြစ်ပြီးပေါ့ပြောင
်းပါပရိပခတ်တန်တင်ပြီးအိုးအိမ်စွန့်ခွာရသူတွေကတော့အစာအောက်လျှော့စားရတာမျိုးပိုင်ဆိုင်မှုတွေကိုထူခွဲရောင်းချရတာမျိုးကြောင်းထုတ်ရတာစွန့်စားပြီးရွှေ့ပြောင်းရတာမျိုးနဲ့ကလေးတွေကိုအရွယ်မတိုင်ခင်အိမ်အောင်ချပေးလိုက်တာမျိုးတွေလိုကိစ္စတွေကိုမတက်တာတဲ့အဆုံလုံနေချရတယ်လို့ကမ္ဘာ့ဘဏ်ကဖော်ပြပါတယ်လက်ရှိမှာတော့ကောက်ပဲတီနံထွက်ရှိတဲ့ဒေသတွေမှာဈေးနှုန်းကြီးပေမဲ့ဝယ်ယူရရှိနိုင်တဲ့အနေအထားမျိုးမှာရှိပါတယ်။ဒါပေမဲ့တခြားဒေသကစားတောက်ကုန်မှာယူတင်းသွင်းရတဲ့ဖားကန့်ဒေသလိုနေရာတွေမှာတော့စားနပ်ရိက္ခာအရေးပိုပြီးတော့အခက်တွေ့စေပါတယ်။ပရိပခမြေမြုံမိုင်းနဲ့ပေါက်ကွဲပစ္စည်းတွေအန်ဒီယေလုံခြုံရေးတင်းကျပ်မှုသွားလာခွင့်တမ်းမြေပိတ်ပင်မှုတွေနဲ့အကူအညီပေးရေးလုပ်သားတွေအပေါ်ချင်းချောက်မှုတွေကြောင့်အထူးသဖြင့်နိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းမှာအသက်အန္တရာယ်များလာပြီးစာနာမှုလုပ်ငန်းတွေလည်းအဟန့်အတားဖြစ်စေတယ်လို့ကမ္ဘာ့ဘဏ်ကဖော်ပြထားပါတယ်ရှင်
မ သိင္ကြီးထိုင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်တင်ဆက်ခဲ့တာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့လူမှုရှုခင်းအစီအစဉ်အလဲရောက်ပါပြီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်လို့ပြောင်းလဲသွားတဲ့အခြေအနေတွေကြောင့်ရည်မှန်းချက်တွေအစီအစဉ်တွေစွန့်လွတ်ရသူတွေထဲမှာအမှုပညာသမားတချို့လည်းပါပါတယ်နေ့နဲ့ချီစူးစမ်းခဲ့တဲ့အမှုပညာအိတ်မက်တခုလက်တကန်းအလိုမှာလွှတ်ချလိုက်ရတဲ့တေးရေးတေးဆိုကိုလင်းထက်ရဲ့အတွေ့အကြုံကိုတော့မဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အတွက်ဒီကိုယ့်ရဲ့အလုပ်အကိုင်တွေစိတ်ကူးရည်မှန်းချက်တွေကိုဆွတ်လွတ်လိုက်ရလူတွေထဲမှာအမှုပညာသမားတွေလည်းပါပါတယ်ဆရာနာတိတ်တဲ့အပေါ်ဆန်းကျင်လို့ဖန်းစီအရေးယူထောင်ချခံရသူတွေရှိသလိုဒီဖန်းစီအရေးယူမှုတွေကြောင့်ပဲထွက်ပြေးတိတ်ဆောင်တောခိုနေကြရတဲ့အမှုပညာရှင်တွေလည်းမနှဲလာပါဘူးလက်ရှိအချိန်ဒီမှာလည်းဒီအမှုပညာအလုပ်တွေကိုကြောခိုင်းထားကြတဲ့အမှုပညာရှင်တွေတော်တော်များများရှိနေပါတယ်ဆရာနာတိတ်လိုက်တဲ့အတွက်ကြောင့်ရည်မှန်းထားတဲ့ကိုယ့်ရဲ့အမှုပညာအလုပ်တွေကိုဆွတ်လုပ်လိုက်ရတဲ့အမှုပညာရှင်တွေထဲမှာတေးရေးဂီတာဟူကိုလင်းထက်လည်းပါပါတယ်The Art of Freedom Festival မှာ The Best Music Award အပါအဝင်ဂီတနဲ့ပတ်သက်တဲ့ဆုတွေကိုရယူတဲ့ဂီတဟူတယောက်ဖြစ်ပါတယ်။ဆရာနာသိမ့်လိုက်တာကြောင့်သူစီစဉ်ထားတဲ့အမှုပညာအလုပ်တွေကိုလက်လွတ်လိုက်ရတယ်လို့ကိုလင်းထက်ကအခုလိုပြောပြပါတယ်
။ကျွန်တော်ကမြန်မာပြည်မှာတော့ဒီတီးရဲ့စီးရေးခြင်းအမှုနဲ့ကျွန်တော်အတမွေးအကြောင်းပြုတယ်ပေါ့နော်။ဆိုတော့တစ်ဆက်ထဲမှာဂီတမှုလည်းလုပ်တယ်ပေါ့။ဂီတမှုလုပ်တာတော့အဓိကတော့ရုပ်ရှင်တွေပေါ့။အဲရုပ်ရှင်နောက်ခံတီးဂီတတွေကျွန်တော်တို့လုပ်ပါတယ်ပရိုဒက်ဆာထဲမှာကျွန်တော်ကြောင်ညာချင်းတွေအများဆုံးရေးပါတယ်ဆိုတော့ဒါကတော့ကျွန်တော်ရဲ့အဓိက main career အနေနဲ့လုပ်တယ်ပေါ့ဆိုတော့အာနာသိမ့်မီနောက်ပိုင်းမှာကျွန်တော်တို့ဒီ music production အကုန်လုံးက totally အားလုံး close ရပ်သွားတယ်ပေါ့ဆိုတော့ရပ်သွားတဲ့အခါကျတော့ကျွန်တော်တို့လောက်ကန်ရတာဒီဟိုဘာမှမရှိတော့တဲ့ဒီသာဖြစ်သွားတယ်ပေါ့ဆိုတော့ကျွန်တော်ဆိုဒီအာနာသိမ့်မီအာနာသိမ့်ကျွန်တော်၄ရက်နေလောက်မှာပေါ့အာနာသိမ့်နေဒီရက်နေ၄ရက်နေလောက်မှာကျွန်တော်စာချုပ်တွေချုပ်ဖို့ပြင်ထားရမျိုးရှိတယ်ပေါ့ဆိုတော့ဒါတွေအကုန်လုံးလည်းရက်သွားတယ်ပေါ့ဆိုတော့ပြောရမယ်ဆိုရင်အကုန်လုံးဟိုရက်သွားတဲ့အနေဒါဖြစ်သွားတယ်ပေါ့ဒီလိုပဲကျွန်တော်ထင်တယ်အမှုပညာအတိုင်းဝန်းမှာရှိကြတဲ့ညီကောင်တို့တို့ပြောက်ချင်းစီလေအဲ့လိုပဲဖြစ်လိမ့်မယ်ကျွန်တော်ဒီလိုပဲယူဆတယ်ပေါ့ဟုတ်ကဲ့
အခုတော့ကိုလင်းထက်ကဒီအမေရိကန်မှာရောက်နေတယ်ဆိုတော့တကယ်လို့များပေါ့နော်မြန်မာနိုင်ငံမှာဆက်ရှိနေမယ်မြန်မာနိုင်ငံကရဲ့အခြေအနေကလည်းဒီအာနာသိမ်းထားတာမျိုးမဟုတ်ဘဲနဲ့အရင်အခြေအနေမျိုးဆက်ရှိနေမယ်ဆိုရင်ကောအခုချိန်မှာဂီတနဲ့ပတ်သက်လို့ဘာအလုပ်တွေလုပ်နေမယ်လို့ရောပြောနိုင်လဲရှင
်ကျွန်တော်ရဲ့ main အဓိက main career ကတော့ဒီကြောင်ညာသချင်းတွေဖြစ်တယ်တော့ကြောင်ညာတွေလည်းဆက်ပြီးတော့လုပ်နေမှာပေါ့နော်ကျွန်တော်တို့ကဒီကြောင်ညာနဲ့ပတ်သက်ပြီး company လေးကျွန်တော်သချင်းတွေလုပ်တဲ့ provide လုပ်တဲ့ produce လုပ်တဲ့ company လေးတခုကိုကျွန်တော်ထားထားတယ်နောက်အဲ့ဒီကနေပြီးတော့ကျွန်တော်ထပ်ပြီးတော့ career တခုတည်းတထွှေ့လာတာဒီရုပ်ရှင်နောက်ခံတေးဂီတာပေါ့ဆိုတော့ကျွန်တော်ရုပ်ရှင်နဲ့ပတ်သက်ပြီးပိုးပြီးစိတ်ဝင်စားလာတယ်ပေါ့ဆိုတော့ရုပ်ရှင်တေးဂီတာတွေကိုဖန်တီးရတဲ့အနေအထားမှာကျွန်တော်ဆက်ပြီးရှိနေမယ်လို့ကျွန်တော်ဒီလိုပဲယူဆရပေါ့နော
်အခု American မှာတော့ဒီ Colin Tech ဒီဟိုနေဦးတော်လိုင်းရေးရမငွေပွဲတွေဆိုတာတွေ့ပါတယ်ဆိုတော့ကိုပိုင်အတွက်ကအမှုပညာအလုပ်တွေကိုဘယ်လောက်လုပ်ဖြစ်လဲရှင
်အခုအချိန်ဒီမှာတော့အဲ့လိုရေးဖြစ်တာတော့ကျွန်တော်တို့ရေးလိုက်တိုင်းလေဒီတော်လိုင်းရေးနဲ့ပတ်သက်တဲ့အချင်းတွေပဲပြန်ပြီးတော့လုပ်ဖြစ်နေတယ်ပေါ့နော်တခြားသောချင်းတွေတခြားသော music တွေတော့ကျွန်တော်တို့မလုပ်ဖြစ်ဘူးပေါ့နော်ဆိုတော့ကျွန်တော်နဲ့ပတ်သက်တဲ့ဒီဟိုဇန်ညွန်ရေးရဲ့ကိုရီးယားတော့ကျွန်တော်ပြောဖြစ်နေတယ်ကျွန်တော်တို့အကြည်ဓာတ်တွေပြောင်းနေလို့ကျွန်တော်တို့အမှုပညာနဲ့ပတ်သက်ပြီးတော့ဖန်တီးဖို့ရန်အတွက်အလုံးကိုကျွန်တော်တို့ဟိုစူးစမ်းယူနေရတယ်ပေါ့နော်ကျွန်တော်တို့ဆိုဂီတာကန်လိုက်အဲပြီးတော့နောက်တစ်ခုခုနကိုယ့်ရေကိုယ့်မြင်မဟုတ်ဘူးဒီမှာလည်းအလုံးဒါနေရတော့ဟိုပြောရမယ်ဆိုရင်တော့ဟိုအခက်ခဲကိုစီတော့ရှိကြရပေါ့နော်ဆိုတော့ဟုတ်စစ်ဖြစ်တာတွေရောတခြားဟာတွေရောနိုင်ငံကဒီလောက်အခက်အခဲဖြစ်နေတဲ့အချိန်ကြားထဲမှာဆိုတော့လုံချင်ကိုင်းစစ်စိတ်တွေလည်းနဲတော့နဲနေတယ်ပေါ့နော်ဆိုတော့ဒါပဲအမှုပြည်သမားဆိုတဲ့အခါကျတော့အမှုပြည်နဲ့ပတ်သက်တဲ့ဖန်တီးတင်တဲ့စိတ်တွေကမကုန်ဘူးမကုန်တဲ့အခါကျတော့ဒီမှာတော်လိုင်းနဲ့ပတ်သက်လို့ရန်ပုံငွေပွဲတွေရှိတယ်အဲဒီတောက်လျှောက်လုပ်နေတဲ့ပွဲတွေမှာကျွန်တော်တို့အနေနဲ့ပါဝင်ပြီးတော့ကိုတက်နိုင်တဲ့အားနဲ့ပေါ့နော်ဒါတော့တောက်လျှောက်ကိုကျွန်တော်ဆက်ပြီးတော့လှုပ်ဆောင်နေမျိုးရှိပါလေဟုတ်
ကိုလင်းထက်ရေးခဲ့တဲ့တခြင်းနေထဲမှာပြောရမယ်ဆိုရင်ဒီ2013ခုနှစ် SEA Game အတွက်ကိုရေးခဲ့တဲ့တခြင်းကဒီ theme song အဖြစ်နဲ့အရွေးခံခဲ့ရပါတယ်ဆိုတော့ဒါနဲ့တစ်ဆက်တည်းမေးချင်တာကမြန်မာနိုင်ငံကဟိုအမှုပညာသမားတွေပေါ့လေကိုလင်းထက်တို့လို့ဒီအမှုပညာရှင်တွေအနေနဲ့ကဒီအရှေ့တောင်အာရှနိုင်ငံတွေမှာရှိတဲ့တခြားအမှုပညာရှင်တွေနဲ့ရှင်လို့ရှိရင်အခုအချိန်မှာဒီအခြေအနေအချိန်ခါကြောင့်ပေါ့နော်ဖန်တီးနိုင်စွမ်းမှာနောက်ကျကျန်ခဲ့တယ်လို့မြင်လားရှင်
ဟိုပြောလို့ရတာပေါ့နော်ကျွန်တော်တို့ရဲ့အဓိကတိုက်ပြီပါပြဿနာကဒီဥပဒေပေါ့နော်ဒီအမှုပညာနဲ့ပတ်သက်တဲ့ဥပဒေကိုကျွန်တော်တို့မပြင်ဆင်နိုင်သေးဘူးပေါ့နော်ဆိုတော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီ rise နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အလွန်နည်းတယ်ပေါ့ဒီ2015နောက်ပိုင်းပေါ့နော်သူကဘာလဲဆိုတော့ app တွေထွက်လာတယ်ဒီ app တွေကနေပြီးတော့မှတစ်ဆင့်ဒီဟိုအခချင်းငွေတွေပေးပြီးတော့မှနားထောင်လို့ရတဲ့ပုံစံဖြစ်လာတော့အမှုပညာသမားတွေတော်တော်များအဆင်ပြေလာတယ်ဒါပေမဲ့ ဒီကလာအတော်တွင်းနေမှာပဲအဲ့လိုသူ juice လိုဟာမျိုးပေါ့နော်ဆိုတော့ white color လောက်ခံရတာလည်းပါတယ်ပေါ့ဆိုတော့သူတို့တွေလည်းထွက်သွားတယ်ပေါ့နော်ဆိုတော့အားလုံးကဟိုပွင့်လင်းပြောရင်ဟိုတကယ်တော့ဒီအချိန်မှာ platform တွေကတော့ပျောက်ကုန်တယ်ပေါ့နော်ပျောက်ကုန်တဲ့အခါကျတော့ကျွန်တော်တို့ international မှာတော့ဒီ platform တွေကတော့ရှိနေတဲ့အခါကျတော့ music industry ရယ်လဲပတ်လို့ရတယ်အခုဒီလက်ရှိအချိန်မှာတော့ကျွန်တော် music industry ကဘာနဲ့လဲပတ်မှန်းမသိတော့တဲ့အနေထားတော့ရောက်လာတာပေါ့နော်ဆိုတော့ကျွန်တော်တို့ကဒီမှာအဓိကတော့ခု YouTube ရှိမယ်နောက် Facebook တို့ဘာလို့ဒီကနေပြီးတော့သွားနေရရှိဒါပေမဲ့အဲ့လိုပဲဒီစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီစစ်တပ်ရဲ့ဟိုအခြေအနေတွေကြောင့်မလို့ဆိုပြီးတော့နိုင်ငံတကာကနေပြီးတော့ပိတ်ဆို့တာမျိုးရှိနေတဲ့အခါကျတော့ဒါတွေကလည်းတကယ်တော့ပွင့်လင်းပြောရင်ဟိုအရင်အလုပ်ဖြစ်တဲ့အနေထားတော့ရှိမနေဘူးပေါ့နော်ဒါပေမဲ့အဲ့ဂျားတဲ့ကနေပဲကျွန်တော်တို့ပြည်ညာရှင်တွေအကုန်လုံးလည်းအတက်နိုင်ဆုံးတိုးထွက်ပြီးတော့လုပ်နေကြတာမျိုးတွေကျွန်တော်တို့မြင်တော့မြင်တာဒါပေမဲ့အမှုပြညာသမားဆိုတော့အမှုပညာလို့မလုပ်ဘဲနဲ့လည်းရှင်းတမ်းလို့မရအောင်လေနော်ဆိုတဲ့အခါကျတော့ဒါတွေကိုစူးစမ်းပြီးတော့လိုက်ရှာနေရနေတာဖြစ်တာပေါ့သူများနိုင်ငံတွေကတော့ဆိုလို့ရှိရင်တော့ဖြစ်အခွင့်အရေးတွေအများကြီးရှိတာပေါ့ဆိုတော့ app တွေလည်းကောင်းကောင်းတုံးလို့ရတယ်ဥပဒေကလည်းအများကြီးကာဝေပေးထားတယ်ဆိုတဲ့အခါကျတော့ပို့ပြီးတော့အဆင်ပြေတာပေါ့နော်
အခုနောက်တစ်ဆက်တည်းမေးချင်တာတစ်ခုပေါ့နော်အဲ့ဒါကတော့ဒီလွတ်လွတ်ဆော့ဆိုထုတ်ဖော်ပြောဆိုခွင့် freedom of expression မှာအမှုပညာသမားတွေအတွက်ကဒါသက်အရေးကြီးမယ်လို့ထင်ပါတယ်တော့ကိုလင်းထက်ဆိုရင်လည်းကိုရေးချင်တာပေါ့နော်တရေတရောက်အနေနဲ့ကိုရေးဖွဲ့ချင်တာကိုလွတ်လွတ်လပ်လပ်ရေးဖွဲ့နိုင်မှသာလေကိုရဲ့စိတ်ကြိုက်ဖန်တီးမှုဆိုတာမျိုးဖြစ်မှာပေါ့လေဆိုတော့အဲ့ဒါမျိုးတွေကိုထိ ंछ ုတ်ထားမယ်ဆိုရင်ကိုရဲ့ဖန်တီးမှုတွေကိုပေါက်ခတ်ထားတယ်လို့ဖြစ်မယ်လို့ရောကိုလင်းထက်မြင်လားရှင
်ကျွန်တော်တို့ဒီကျွန်တော်နောက်ပိုင်း2013 2014လောက်ကနေစပြီးတော့ဒီအမှုပညာဖွံ့ဖြိုးမှုကမြန်မာပြည်မှာတော်တော်ဟိုဖွံ့ဖြိုးလာတယ်လို့ပြောလို့ရတယ်2015နောက်ပိုင်းမှာတော့ပို့ပြီးဖွံ့ဖြိုးတယ်ပေါ့နော်ဆိုတော့အခါကျတော့ဟိုလွတ်လပ်စွာရေးသားခွင့်တော့လွတ်လပ်စွာပြောဆိုခွင့်တော့ဒီလူ့ခွင့်ရေးတော့ဆိုတဲ့ဟာကတော့ဒါကြက်ကြဲလောလောပေါ်လာတယ်ပေါ့နော်ဆိုတော့ပြောလာတဲ့အနေထားနေပြီးအခုအာဏာသိမ်းပြီးနောက်ပိုင်းမှာလုံးဝအားလုံးကိုအတိပြန်ပြီးတော့ပိတ်ချတဲ့အနေထားမျိုးပြန်ဖြစ်လာတယ်ဆိုတော့အခါကျတော့ဒါပေမဲ့အရင်တုန်းကလို့တော့ဟိုဟိုလုံးဝပြီးဆိုတော့လုံးဝ dark လောက်လိုက်ပြီးတော့ပိတ်လိုက်လို့ရတဲ့အနေထားတော့မဖြစ်ဘူးမဖြစ်ဘူးဆိုတာဤပညာအားဖြင့်ပေါ့နော်ဤပညာရဲ့အကူအညီကြောင့်ကျွန်တော်တို့အဲဒီဘက်ကဟိုကျွန်တော်တို့ပေးခြင်းတဲ့ message တွေပို့ခြင်းတဲ့သတင်းတွေကိုတော့အခုချိန်ထိပို့လို့ရနေတာပေါ့နော်လုံးလို့ရနေတယ်ဒီစဲပဲဖြစ်တယ်ပေါ့သို့တော်ညာ limitation ဖြစ်တာတော့ပြည်တွင်းမှာရှိကြတဲ့အမှုပညာရှင်တွေအတွက်ကြတော့ဆိုလို့ရှိရင်ဒါအရာကို limitation ဖြစ်လုံနေပေါ့နော်သူတို့ကြတော့လေဒီအနေရေးကြားထဲမှာဟိုလောက်ကန်ရတာရှိတဲ့အခါကျတော့ဟိုနည်းနည်းတော့ခက်ခဲတယ်ပေါ့နော်
American ပြည်တော်စုမှာရောက်နေတဲ့တေးရီဂီတာမှုကိုလက်ထက်ဖြစ်ပါရဲ့ရှင်။ဆရာနာတိတ်လိုက်တဲ့အတွက်ရီမန်းထားတဲ့အမှုပညာအလုပ်တွေကိုဆွတ်လွတ်လိုက်ရသူတွေကတယောက်ဖြစ်ပါရဲ့။နှစ်နဲ့ချီတိဆောက်လာတဲ့အိမ်မက်တွေရုတ်တရက်ပြောင်းသွားပြီးမြဲဒီအိမ်မက်တွေကိုဒီနေ့မှတော့ပြန်ပြီးတော့အကောင့်ထဲပေါနိုင်မယ်လို့ယုံကြည်နေကြစေဖြစ်ပါရဲ့ရှင်။ကျွန်မစုမြတ်မောင်ပါ
။မစုမြတ်မောင်တင်ဆက်တဲ့လူမှုရှုခင်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချက်ကိုကိုခင်မောင်စိုးမင်းပြောပြပေးပါရှင်။
မြန်မာစစ်တပ်ကအရာရှိတွေအများစုပါဝင်လူပုဂ္ဂိုလ်၉ဦးနဲ့စီးပွားရေးအဖွဲ့အစည်း၇ခုကိုဥရောပသမဂ္ဂ EU ကတနင်္လာနေ့ကဒဏ်ခတ်ပိတ်ဆို့အရေးယူလိုက်ပါတယ် EU ကနောက်ထပ်အရေးယူလိုက်သူတွေထဲမှာကြီးရေလီညှိနှိုင်းကုတ်ကဲရေးမှုဗိုလ်ချုပ်ကြီးမောင်မောင်အေးရေတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမိုးအောင်ဒုတိယပြည်ထရေးဝန်ကြီးချုပ်ဝီဒုတိယပြည်ထရေးဝန်ကြီးနဲ့ရဲချုပ်စင်မင်းထက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဗိုလ်ချုပ်ကိုကိုမောင်စွမ်းရင်ဝင်ကြီးဦးမျိုးမြင့်ဦးရန်ကုန်တိုင်းစီးပွားရေးဝင်ကြီးဒုဗိုလ်မှူးကြီးမျိုးမြင့်အောင်တို့ပါဝင်ကြပါတယ်ရုရှားကျူးကျော်စစ်တစ်နှစ်ပြည့်ကနေရပိုက်အလို့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတနင်္လာနေ့ကယူကရိန်းနိုင်ငံကိုရုတ်တရက်ရောက်ရှိသွားပါတယ်ဒီခီးစင်ဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာနဲ့လွတ်လပ်မှုကိုထောက်ခံကြောင်းပြသဖို့ဖြစ်တယ်လို့ပြောပါတယ်မြို့တော်ကီယက်ကမာရင်စကီနန်တော်မှာယူကရိန်းသမ္မတဗိုလိုဒီမာဇာလင်စကီနဲ့အတူအမေရိကန်သမ္မတဂျိုးဘိုင်ဒန်ကနောက်ထပ်စစ်ရေးအကူအညီဒေါ်လာတန်း500ပေးမယ်လို့ကြေညာလိုက်ပါတယ်။အိန္ဒိယနာပြည်နယ်အမေရိကန်ပြည်ထောင်စုအိန္ဒိယနာပြည်နယ်ရဲ့လွန်ခဲ့သောနှစ်90အတွင်းကမ္ဘာရေးရာဆိုင်ရာခေါင်းဆောင်မှုဆောင်ရွက်သူများအယောက်90ဆင်းမှာအိန္ဒိယနာပိုလစ်မြို့ကမြန်မာအမေရိကန်လူမှုရေးအသင်း BACI ရဲ့အမှုဆောင်ညွှန်ကြားမှုဖြစ်သူချင်းတိုင်ရင်သားအလိုက်ပါနီးလဲဂုဏ်ပြုခံရပါတယ်ခင်ဗျာ
တဲ့အချင်းချက်ကိုကိုခင်မောင်ဆိုမင်းကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်စီစဉ်ထုတ်လို့ရင်မှုကမတိုင်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ဂျိုနာကမင်းနဲ့ဇီနပ်တို့ဖြစ်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျမအနံလောက်ပါThank you.
This program has come to you from the Voice of America, Washington.